Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကကင်းဝေးကြပါစေကြောင်းဆုမကောင်းတောင်းပါတယ်။ VOA အမေရိကန်တန်ရန2022ခုနှစ်မေလ26ရက်ဗုဒ္ဓညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်စောစောသိမ့်ပါဒီစီစဉ်တွေကို kilowatt လိုင်းလိုမီတာ38လိုင်းလိုမီတာ32လိုင်းလိုမီတာ52နဲ့ဒီပြည့်နိုင်ွက်မှာလက်လက်မီတာ190 kilowatt 1505တို့ကနေဖမ်းယူနိုင်တယ်လို့ view website burmese.vuenews.com နဲ့ facebook စာမျက်နှာ vue burmese news မှာလည်းတိုက်ရိုက်နိုင်နိုင်ပါတယ်ဒီကနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေတက်မှာတော့
မင်းကလေး၄ယောက်ယောက်ျားလေး၁ယောက်ပါပါတယ်ခင်ဗျာပြီးအလူခံဘုံတဘုံပါပါတယ်မယ်ဖမ်းတဲ့အထဲမှာစစ်ကောင်စီရဲ့ရဲပြီးလို့စီရဲ့ပြီးရင်ပြုစတိလို့ထင်ရတဲ့အရဝင်းတဲ့လူတွေလည်းပါတယ်ခင်ဗျာ
မူဆယ်မြို့မှာစစ်ဘေးဒုက္ခသည်တွေအတွက်အလူခံနေတဲ့လူငယ်တွေကိုဖြိုခွဲဖမ်းဆီးခဲ့တဲ့အကြောင်းနဲ့အတူစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့တောင်းအပ်ပေးနေချိန်ကျောင်းတွေအနီးတစ်ဖက်တွေမှာပေါက်ကွဲမိလောင်မှုတွေရှိနေတာစီဒီအမ်မှာပါတဲ့တက္ကသိုလ်ဆရာဆရာမတွေအလုပ်ဖြိုခံရတာရိုင်းကော်ကရဲစခန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်တိုက်တာနဲ့နံမတူအပါအဝင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုသိရပါမယ်တဲ့ဘက်စေကန္နာရီအဖြစ်လူလူနဲ့ကျမ်းမာရေးတည်င်းသုံးသက်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တို့ပြပါမယ်ခင်ဗျာ
။စစ်အာဏာရှင်ဆန့်ကျင်ရေးရရလက်နဲ့ဆွဲကင်ပြီးတော့တုံ့ပြန်တိုက်ခိုက်နေတဲ့ကြားပြင်းနေမှာဒီကနေ့မနေ့အစောပိုင်းလွိုက်ကော်မြို့နယ်မြောက်ဖက်လွိုက်လင်းလေးရွာအနီးကထီဆဲခါရဲစခန်းကိုကရင်ပြည်သူကာကွယ်ရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖေခုံနဲ့ဒီမော်ဆိုမျိုးတွေမှာလည်းပြစ်ခတ်တမ်းတွေကြားပြီးတော့ဒေသခံတောင်းတချီပေးလို့ရတင်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါရယ်။စာတင်ကျောင်းတွေပြန်ပွဲဖို့စစ်ကောင်စီကစူးစမ်းနေချိန်မှာပဲနယ်ဖက်တချို့ဒေသတွေမှာစာတင်ကျောင်းတချို့မီလောင်တာဘုံပေါက်ကွဲတာတွေဖြစ်ပေါ်နေပါရယ်။ပြစ်ခတ်တက်ခတ်မှုတွေနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံတော်ကဆန္ဒပြပွဲတွေကလည်းနှီးမျိုးစုံနဲ့ကြိုးကြားပေါ်ပေါက်နေဆဲပါ။စစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသတိုက်ပွဲတွေပြင်းထန်လာနေတာမှာဟုတ်ပြုစုတောင်းတဲ့နေရာတွေပါတက်ခတ်ခံနေရတဲ့အတွက်ဒီလိုရက်တွေအဆုံးသတ်ဖို့ကက်သလစ်ယဟန်အမတ်ကာဒီနယ်ချားလ်စ်မောင်မိုကမေတ္တာရက်ခံလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကတိုက်ပွဲတွေကြောင့်ခရီးပြင်းတဲ့လွယ်ကော်မျိုးအနီးကဖျားကြောင်းနဲ့လက်နေကြီးတွေကြပြီးတော့အဲ့ဒီမှာခလုံးနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူလေးဦးသေဆုံးပြီးတော့ရှေးဦးဒဏ်ရခဲ့တယ်လို့လည်းယဟန်အမတ်ချားလ်စ်မောင်မိုက Twitter စာမျက်နှာမှာရေးပါတယ်။ခုရက်ပိုင်းအတွင်းရှမ်းနယ်ခရီးပြင်းတဲ့မှာစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကိုင်တို့ကြားတိုက်ပွဲတွေကြောင့်လုံခြုံရေးသက်သားတွေနဲ့ဒေသခံတပ်ခိုက်ရေးတပါဒါဇင်နဲ့ချီတိတ်ဆုံးတာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေလည်းဘေးလွတ်ရာတောတောင်တွေထဲတိမ်းရှောင်နေရတာပါ။မြန်မာပြည်သူတွေအနေနဲ့ကရော့ကကြောင့်ဘဝအရှင်သန်ရေးခက်ခဲနေကြသလိုဒီလိုအချိန်မှာသဘောထားကွဲလွဲနေတာကတိုင်းပြည်အတွက်ပိုးပြီးတော့ဆိုးရတဲ့အခြေအနေဖြစ်ပေါ်စေပြီးတစ်ခုတည်းတော့ဖြည့်ရှင်းနိုင်တဲ့နေ့ကညဉ့်ညားရေးဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ဖို့ယဟန်အမတ်ချားလ်စ်မောင်ဘိုးကမေတ္တာရက်ခံလိုက်တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညှိနှိုင်းခံတက်ဖို့မြန်မာနိုင်ငံကိုယ်စီလက်လက်ခံမှုအငင်းပွားစရာဖြစ်လာတဲ့နောက်မြန်မာနိုင်ငံနေရာကိုစားပြုမှုကိုချမ်းလတ်ထားဖို့ WHO ကပုံရိုးနဲ့မှဆုံးဖြတ်လိုက်ပါတယ်။ WHO ညှိနှိုင်းခံကိုတက်ရောက်မဲ့ကိုယ်စီလက်ကိုမြန်မာအရက်ဖက်အာဏာပိုင်တွေဖက်ကရောစစ်အာဏာသိမ်းကောင်စီဖက်ကပါအဆိုပြုခဲ့တယ်လို့ AFP သတင်းမှဖော်ပြပါတယ်။ဖက်ပြိုင်လာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ကိစ္စမဆုံးဖြတ်ရသေးတဲ့အတွက်မြန်မာကိုယ်စားလှယ်ကိုမဖိတ်ဖို့ WHO အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ပုံထုံးနဲ့မှဆုံးဖြတ်လိုက်တာပါမြန်မာနိုင်ငံကိုဘသူကကိုယ်စားပြုတင်တယ်လဲဆိုတဲ့ကိစ္စမှာကုလသမဂ္ဂအထွေထွေညီလာခံရဲ့လမ်းညွှန်ချက်တွေမရသေးတဲ့အတွက် WHO ကော်မတီကခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်84ချိန်မြောက်ညီလာခံမှာမြန်မာဖက်ကဘသူကိုမှမဖိတ်ကြဘူးဆိုတဲ့အကြံပြုတင်ပြချက်ကိုမဲခွဲမှုမရှိဘဲ WHO အဖွဲ့ဝင်နိုင်ငံတွေကပုံထိုးနဲ့မနေ့ပိုင်းမှာအတည်ပြုလိုက်တာပါ WHO ညီလာခံကိုပြီးခဲ့တဲ့သတင်းလာနေ့ကနေလာမဲ့ကျွန်းလာတရရနေ့ထိကျင်းပနေတာပါကိုဗစ်ကရောဂါဆိုးနဲ့ရင်ဆိုင်နေရချိန်မှာကျင်းပတဲ့ WHO ရဲ့ကျန်းမာရေးညီလာခံကိုလည်းအရေးကြီးတဲ့ပွဲတစ်ခုအဖြစ်ရှုမြင်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ပေါ်ပေါက်ခဲ့ပြီးစစ်တပ်ကပြစ်ခတ်အနေနဲ့နှာရီလုတ်ခဲ့ပါတယ်စစ်တပ်ရဲ့အကြမ်းဖက်ကန့်တမှုကြောင့်လူ800ကျော်တိတ်ဆုံခဲ့ရတယ်လို့ AAPP နိုင်ငံရေးအကြီးအကဲများကိုကြီးဆောင်ရှောက်ရဲ့အဖွဲ့ကထုတ်ပြန်ထားပေမဲ့မြန်မာစစ်ကောင်စီဘက်ကတော့လူ300လောက်ပဲတိတ်ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်2020နိုဝင်ဘာရွေးကောက်ပွဲအတွင်းမဲမတမာမှုတွေကိုအကြောင်းပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာပါ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီဘက်ကတော့ အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းပြီးစစ်ကောင်စီကတရားဝင်မှုမရှိဘူးလို့ပြောနေပါတယ်။စစ်ကောင်စီဘက်ကလည်းအန်ယူဂျီကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြေညာထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကရောဂါပိုဆိုးလာတာကြောင့်တိုကျိုအိုလံပစ်ပွဲမလုပ်ဖို့ဂျပန်သတင်းစာကြီးတစ်ခုကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ယိုရှီဟီဒီဆူကအနေနဲ့လက်ရှိအခြေအနေကိုအေးဆေးတည်ငြိမ်စွာသုံးသပ်ပြီးတော့အိုလံပစ်ပွဲကိုရန်နာလိုက်ဖို့အစာဟီရှင်ဘွန်သတင်းစာကောင်ကြီးဘက်မှတိုက်တွန်းရေးသားထားတာပါ။ဇူလိုင်လ23ရက်နေ့မှာကျင်းပတော့မယ့်အိုလံပစ်ပွဲနဲ့ပတ်သက်ပြီးတော့ဂျပန်အသိကသတင်းစာကြီးတစ်ခုရဲ့ပထမဆုံးတောင်းဆိုမှုလည်းဖြစ်ပါတယ်။ပိုကူးဆက်မှုတိုးလာတာကြောင့်နိုင်ငံတော်ကစီးရုံတွေမှာလူနာတွေနဲ့မနိုင်မနှင်းဖြစ်လာခြင်းအိုလံပစ်ပွဲလုပ်မယ့်ကိစ္စကိုဆန့်ကျင်တဲ့ဂျပန်ပြည်သူတွေလည်းတိုးလာပါတယ်။တိုကျိုနဲ့အခြားဒေသတွေမှာမေလ31ရက်နေ့ထိကာယောဂါဆန်ရအရေးပေါ်အခြေအနေထုတ်ပြန်ထားပေမဲ့ဂျွန်လအထက်ထိရက်တိုးမဲ့ပုံရှိပါတယ်။ဆရာဝန်6000ကျော်နဲ့စီးရုံတွေကိုကိုးစားပြုတဲ့ဂျပန်ဆရာဝန်များအသင်းကလည်းအိုလံပစ်ပွဲမကျင်းပအောင်အပြည်ပြည်ဆိုင်ရာအိုလံပစ်ပွဲကော်မတီကိုနားချပေးဖို့ဝန်ကြီးဆူဂါကိုတောင်းဆိုထားကြပါတယ်။ပိုကူးဆက်မှုတိုးလာနေတဲ့ဂျပန်နိုင်ငံကိုခရီးမထွက်ကြဖို့အမေရိကန်အစိုးရကလည်းသူ့ရဲ့ပြည်သူတွေသတိပေးထားနိုင်ငံဗစ်တိုးရီယာပြည်နယ်မှာလည်းဟိုတယ်မှာဝစ်ပိုးတကြော့ပြန်ကူးဆက်နေတဲ့အတွက်ဂျွန်လ4ရက်နေ့ထိကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။အိန္ဒိယမှာတော့ခုရက်ပိုင်းပိုကူးသူနည်းလာတယ်ဆိုပေမဲ့ပြီးခဲ့တဲ့24နှစ်အတွင်းပိုကူးသူ 28,000 ကျော်ရှိနေပါသေးတယ်။ကျေးလက်တွေမှာပိုစစ်စီတဲ့နေရာရှားပါတဲ့အတွက်ပိုကူးဆက်မှုတိထက်မကများနိုင်တယ်လို့လည်းကြွမ်းကျင်သူတွေကယူဆနေတာပါမြန်မာနိုင်ငံမှာတော့မေလ25ရက်နေ့ပိုစစ်ဆေးမှု1923ခုလုပ်ခဲ့ရမှာပိုကူးသူတစ်34ဦးတွေ့ကြောင်းကျမရင်းနဲ့အကစားဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတစ်ဝှမ်းပိုကူးခံရသူ 169.8 တန်းရှိပြီးအမေရိကန်ကတော့33တန်းကျော်နဲ့ကမ္ဘာမှာအများဆုံးရှိနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာသဘာဝအတိုင်းပေါ်ပေါက်လာတာဖြစ်ပုံရတယ်လို့ပညာရှင်အတော်များများကခန်းစားရပေမဲ့အသေးအချာမသိတဲ့အတွက်ဒါကိုထပ်ပြီးစုံစမ်းဖို့အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်သိုနီဖောက်ချီကတောင်းဆိုလိုက်ပါတယ
်။ Many of us feel that it is more likely that this is a natural occurrence.
ကိုရိုနာဗိုင်းရပ်စ်ပိုးသဘာဝအတိုင်းဖြစ်လာတာဖြစ်မယ်လို့ကျွန်တော်တို့ခန်းစားရပါတယ်။တရိတ်ဆန်တွေကလည်းလူတွေစီကိုကူးစက်ခဲ့တဲ့ SARS-CoV-1 လို့ရောဂါမျိုးလည်းရှိခဲ့ပါတယ်။ဒါပေမဲ့ပိုးရဲ့ဇင်းမြစ်ကိုကျွန်တော်တို့တရားရခိုင်နှုန်းမသိတဲ့အတွက်စုံစမ်းစစ်ဆေးဖို့တိတ်ကိုအရေးကြီးပါတယ်လို့ဒေါက်တာဖောက်ချီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါတရုတ်နိုင်ငံဝူဟန်မြို့တက်ကွဲခန်းကပိုးမွားဗေဒသုတေသီ3ယောက်အပြင်းထန်နေထိုင်မကောင်းဖြစ်ခဲ့တဲ့သတင်းကို Wall Street Journal ကဖော်ပြလိုက်ပြီးတဲ့နောက်မှာပဲကိုဗစ်ပိုးဖယ်ကလာတယ်ဆိုတဲ့မေးခွန်းတွေပိုးပြီးတော့ကြားလာရတဲ့အချိန်မှာပဲဒေါက်တာဖောက်ချီရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါအမေရိကန်ကျန်းမာရေးဝန်ကြီးဟာဗီယာဘာစီရာကလည်းကိုဗစ် -19 ဇင်းမြစ်ကိုသိပ္ပံအခြေပြုစုံစမ်းစစ်ဆေးမှုဒုတိယအဆင့်ဆက်လုပ်နိုင်အောင်အပြည့်အစုံဆိုင်ရာပညာရှင်တွေကိုခွန်ပြုပါလို့ကမ္ဘာကျန်းမာရေးအဖွဲ့ကိုအင်္ဂါနေ့အစောပိုင်းကပဲတိုက်တွန်းထားတာဖြစ်ပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 5.32 kHz 938ညာဟိုက်ဒရိုမီတာ32 kHz 9303ညာဟိုက်ဒရိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဟိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဗုဒ္ဓဟူးနေ့ညပိုင်း VOA American အသံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာဂါဇာဒေသအစ္စရေးနဲ့ပါလက်စတိုင်းကြားပြစ်ခတ်ရေးဆေးရအောင်ထဲထဲဝင်ဝင်ဆောင်ရွက်ခဲ့တဲ့အီဂျစ်နိုင်ငံကိုရောက်ရှိပြီးအီဂျစ်ဆွေရခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။အစ္စရေးလုံခြုံရေးနဲ့ပါလက်စတိုင်းဂါဇာဒေသပြန်လည်တည်ဆောက်ရေးကိုအခုအညီပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကမနေ့ကပြောခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကန်ဟာအီဂျစ်ဒေသကိုမထွက်ခွာခင်မှာတော့အစ္စရေးသမ္မတရူဘင်ရက်ဗလင်နဲ့လည်းဒီနေ့တွေ့ဆုံခဲ့ပါတယ်။အင်ကာနီတုံကတော့ပါလက်စတိုင်းသမ္မတမာမူအဘတ်စ်နဲ့တွေ့ဆုံခဲ့ပြီးဂါဇာဒေသပြန်လည်တည်ဆောက်ရေးအတွက်ဒေါ်လာ85သန်းအကူအညီပေးမယ်လို့ပြောခဲ့ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာတော့အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်ဆစ်စီနဲ့အီဂျစ်နိုင်ငံခြားရေးဝန်ကြီးဆမတ်ရှူကာရိုနဲ့တွေ့ဆုံခဲ့ပါတယ်။အီဂျစ်နိုင်ငံပြီးရင်တော့ဂျော်ဒန်နိုင်ငံကိုဆက်ထွက်မှာပါ။အခုတိုက်ပွဲတွေပြန်ဖြစ်ခဲ့တာကြောင့်ပါလက်စတိုင်းရဲ့ဂါဇာမှာပျက်စီးခဲ့တာတွေပြန်လည်တည်ဆောက်ရေးအတွက်အမေရိကန်လွှတ်တော်ကလည်းဒေါ်လာ85သန်းအတည်ပြုပေးဖို့တောင်းဆိုသွားမယ်လို့လည်းဘလင်ကန်ကဒီခီးစင်နဲ့ကတိပေးခဲ့ပါတယ်။ဒါအပြင်လက်ရှိအပြစ်ရတာဆက်ထိန်ထားနိုင်ဖို့ကအပြစ်ရသက်သက်နဲ့မလုံလောက်သေးပဲတိုက်ပွဲပြန်ဖြစ်စေခဲ့တဲ့အခြေခံအကြောင်းရင်းပြဿနာကြီးတွေကိုဆက်ဖြေရှင်းဖို့လိုအပ်တာမို့အဲ့ဒါတွေပါဆွေးနွေးခဲ့တယ်လို့လည်းသူကရှင်းပြခဲ့ပါတယ်ခင်ဗျ။ပြည်တွင်းစစ်တမ်းခံရတဲ့ဆီးရီးယားမှာတော့ဒီနေ့ရွက်ောက်ပွဲမှာပြည်သူတွေမင်းနဲ့စောစောမဲယုံတွေကိုသွားမဲပေးနေကြပါပြီ။ဒီနေ့မင်းနဲ့9နှစ်ကစပြီးထောင်ထောင်ချီတဲ့ဆီးရီးယားပြည်သူတွေ ဒမက်စကမြို့တော်ရဲ့မဲပေနေရာမှာလမ်းမတွေပေါ်မှာလဲအာနာရှင်သမရဘက်ရှာအယာဆက်ပုံကြီးတွေနဲ့သူ့ကို၆ခန်းနဲ့အလံတွေရေးဆွဲပြတ်တာထားပါတယ်။အာနာရှင်သမရအဆက်ကိုစရုထအချိန်ဖြစ်ပြန်လဲရွက်ောက်ပေးဖို့ပြင်ဆင်ထားတဲ့စီးရီးယားသမရရွက်ောက်ပွဲမှာအဆက်ကိုယ်တိုင်လဲအရင်တပုံထိန်းချုပ်ခဲ့တဲ့ဒေတာတစ်ခုမှမဲသွားပေးပြခဲ့ပါတယ်။လာမယ့်9နှစ်သက်တမ်းအတွက်လုပ်တဲ့ဒီသမရရွက်ောက်ပွဲဟာလွန်ခဲ့တဲ့ဆင်းရဲကစီးရီးယားပြည်တွင်းစစ်စခဲ့ပြီးဒုတိယအကြိမ်လုပ်ခဲ့တဲ့မဲပေပွဲလည်းဖြစ်ပါတယ်။အခုရွက်ောက်ပွဲကိုလည်းအတိုက်ခံတွေနဲ့နောက်နိုင်ငံတွေကအတူရောင်ဖြစ်ကန့်ကွက်ပယ်ချထားပါတယ်။အခုတစ်ခေါက်ပွဲမှာသမရအစံမီတာစု250ကျားကြီးစိုးလာခဲ့တဲ့နိုင်ငံရဲ့အမြင့်ဆုံးသမရယာရုကိုဝန်ကြိုင်သူ2ဦးရှိပါတယ်။ဒါပေမဲ့သူတို့ကလူသိနေတဲ့အဗ်ဒူလာဆလူမ်အဗ်ဒူလာနဲ့မာမုဒ်အာမက်မာရီတို့ဖြစ်ပြီးရုပ်ပြပြန်ဆိုင်မှုဖြစ်တာများကမြင်ထားပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားတို့အနေနဲ့ထိုင်ဝမ်လွတ်လပ်ရေးအင်အားစုတွေကိုမှားယွင်းတဲ့နမိတ်ပြအချက်ပေးတာတွေဆက်မလုပ်ဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံတော်ကောင်စီရုံးရဲ့ထိုင်ဝမ်ရေးရာပြောခွင့်ရမျိုးသမီးဆူဖန်လီယန်က
ထ
ိုင်ဝမ်ကိစ္စကတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေတည်ငြိမ်မှုနဲ့သာသက်ဆိုင်တာဖြစ်ပါတယ်။ဒါကတရုတ်ရဲ့ပြည်တွင်းရေးဖြစ်ပြီးပြည်ပကဝယ်ဆွတ်တာကိုခွင့်မပြုနိုင်ပါဘူး။ DPP လို့ခေါ်တဲ့ဒီမိုကရေစီတိုးတက်ရေးပါတီအာဏာပိုင်တွေနဲ့ထိုင်ဝမ်လွတ်လပ်ရေးအင်အားစုတွေရဲ့ပြည်ပအင်အားစုတွေနဲ့ပေါင်းပြီးလွတ်လပ်ရေးဆက်တောင်းဆိုနေမှုကြောင့်ထိုင်ဝမ်ရေလက်ကြားဒေသငြိမ်းချမ်းတည်ငြိမ်ရေးကိုပြင်းပြင်းထန်ထန်နှောက်ယှက်ဖြစ်စေပြီးထိုင်ဝမ်သားတွေကိုဒုက္ခပေးနေပါတယ်လို့ဒီနေ့ပြောသွားတာပါတကယ်တော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အင်ဂျီရောမှာတောက်ချာနေကတွေ့ဆုံပြီးပူးတွဲကြေညာချက်ထုတ်ခဲ့ပါတယ်ဒီပူးတွဲကြေညာချက်ထဲမှာထိုင်ဝမ်ရေလက်ကြားတွေသူတို့ဆိုငြိမ်းချမ်းတည်ငြိမ်ရေးစောင့်ထိန်ပေးဖို့ကိုဖော်ပြထားခဲ့တဲ့ပေါ်အခုလိုတရုတ်ဘက်ကစတုံ့ပြန်လာတာပါတရုတ်ရဲ့ထိုင်ဝမ်ရေးပြောခွင့်ရစုကသက်ဆိုင်တဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့မူဝါဒကိုလိုက်နာပြီးထိုင်ဝမ်ပြဿနာကိုမှန်မှန်ကန်ကန်ကိုင်တွေကထိုင်ဝမ်လွတ်လပ်ရေးအင်အားစုတွေကိုလည်းမှားယွင်းတဲ့နမိတ်အချက်ပြတာတွေဆက်မလုပ်ဖို့မျှော်လင့်ကြောင်းထည့်ပြောခဲ့ပါသေးတယ်ခင်ဗျ။အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းခြေမှာနောက်ထပ်ဆိုက်ကလုန်းမုန်တိုင်းစဝင်လာနေတာကြောင့်မိုးကြီးလှိုင်းထန်နေပါတယ်။အရင်အသေးချေများခဲ့တဲ့ဒေါက်တာမုန်တိုင်းကိုဗစ်ဒဏ်ကြီးကျယ်ခံရတဲ့အိန္ဒိယကိုဝင်ရောက်ခဲ့ပြီးမှပဲအခုနောက်ထပ်ဝင်လာတဲ့မုန်တိုင်းကြောင့်လူပေါင်း1.3 billion ကျော်ကိုဒီကမ်းခြေဒေသတွေကနေရွှေ့ပြောင်းပေးနေရပါတယ်။ဒီနေ့နေ့လယ်ပိုင်းမြေပြင်မှုတွေဖြစ်လာနိုင်ခြင်းရှိချိန်မှာအခုလောလောဆယ်မုန်တိုင်းအတွင်းပိုင်းမရောက်ခင်မှာကိုမိုးကြီးပြီးရာသီဥတုပြင်းထန်တာကြောင့်အိုဒီရှားနဲ့အနောက်ဘန်ကောက်ပြည်နယ်တွေမှာလူနှစ်ဦးသေဆုံးပြီးအိမ်ကြီးများစွာပျက်စီးသွားခဲ့ရပါပြီ။မြေပြင်မှုဖြစ်စဉ်ကလည်းအိုဒီရှားပြည်နယ်ဘလာဆိုးမြို့အရှိတောင်ဘက်မိုင်30ကျော်ကိုဗဟိုပြုတ်ပြီးစတင်လာနေပြီလို့မိုးလေဝသဌာနကအစီရင်ခံထားပါတယ်။အနောက်ဘန်ကောက်နဲ့အိုဒီရှားပြည်နယ်တွေမှာအခုမိုးကြီးပင်လယ်လှိုင်းထန်ကကံကြေတချို့မှာဆိုရင်ရေစကြည်နှမြုပ်တာတွေရှိလာနေပါပြီခင်ဗျာ Direct from Washington The Voice
of America The VOA ညလောင်နဲ့ကိုဝင်းမျိုးတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါနောက်ပိုင်းမှာတော့သတင်းပတ်စင်ကနာတွေကိုနားဆင်ရဖို့လည်းရှိပါတယ်အခုတော့သတင်းပေးပို့ချက်တွေနားဆင်အောင်ပါကျောင်းဖွင့်မှုစူးစမ်းနေတဲ့အချိန်ပေါက်ကွဲပြီးတော့မိလောင်မှုတွေဖြစ်နေတဲ့အကြောင်းမတိုင်ခင်မှာတော့အဖမ်းအဆီးနဲ့ဆန္ဒပြပွဲသတင်းအရင်ပြောပြပါမယ်မူဆယ်မျိုးမှာဆေးဘေးဒုက္ခသည်တွေအတွက်အလှခံနေကြသူတွေကအသက်မပြည့်သေးသူတွေနဲ့မိန်းကလေးလေးဦးကိုစစ်တပ်ကဖမ်းသွားပါတယ်။ဆေးရနာသေးမူဆန့်ကျင်သူတွေကိုစစ်ကောင်စီကအကြမ်းဖက်နှိပ်ကွပ်နေပေမဲ့ရန်ကုန်မြို့အပအဝင်တခြားဒေသတွေမှာတော့ဆန္ဒပြပွဲတွေဆက်ရှိနေသေးပါ။ဒီအခြေအနေတွေအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပါမယ်ခင်ဗျာ။
မေလ26ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်မူဆယ်မြို့ကအမှတ်1ဈေးထဲမှာလူငယ်တွေဦးဆောင်ပြီးတော့စစ်ဘေးဒုက္ခသည်တွေအတွက်အလှခံနေတဲ့အချိန်မှာအသက်မပြည့်သေးတဲ့သူတဦးအပါအဝင်5ဦးကိုဖမ်းဆီးသွားတယ်လို့ဦးဆောင်လူငယ်တဦးက VOA ကိုပြောပြပါဗျာ။
ဆူပြခံနိုင်ရပြီးတော့မိန်းကလေး4ယောက်ယောက်ျားလေး1ယောက်ပါသွားတယ်ခင်ဗျာ။ပြီးအလှခံဘုံတစ်ဘုံပါသွားတယ်မှာ။ဖမ်းတဲ့အထဲမှာစစ်ကောင်စီရဲ့ရဲရဲပြည်သူစီရဲ့ပြီးရင်ပြည်စော်တိလို့ထင်ရတဲ့အရဲဝင်းတဲ့လူတွေလည်းပါတယ်ခင်ဗျာ။ရင်တော့လို့ကျွန်တော်တို့ debate sit down ထွက်နေရလဲမဟုတ်ဘူးပေါ့အခုကကျွန်တော်တို့ကစီးပွားချောင်းများတော့အလူခံနေရအလူကြီးဖြိုခွင်းတာဆိုတော့တိတ်ပြီးတော့ကျွန်တော်တို့တိတ်မချင်းတဲ့ဘူးပေါ့အမရဲ့
ဖန်ခံထားရတဲ့သူတွေကတော့အသက်18နှစ်အရွယ်မောင်စွမ်းဝမ်းအသက်20အရွယ်မတ်ထက်ဂျမင်းတွေအသက်24နှစ်အရွယ်မတ်ဆိုးစုလိုက်နဲ့အသက်28နှစ်အရွယ်မငိမ့်သေးတာအသက်32နှစ်အရွယ်ဒေါ်ပြည့်ပြည့်တို့ဖြစ်ပါတယ်သူတို့၅ဦးကိုဘယ်ကိုဖမ်းခေါ်သွားမှန်းမသိရသေးဘူးလို့ပြောပါတယ် မူးဆယ်လူငယ်တွေဥဆောင်တဲ့ဆီယနာရှင်ဆန့်ကျင်ရေးလမ်းလျှောက်တဲ့ဘိတ်ဆိုင်ကဲတဲ့ဘိတ်စစ်ကြုံပညာရေးအလိုမရှိစားတဲ့လှုပ်ရှားမှုပုံစံမျိုးစုံတဲ့ဘိတ်တွေဟာနေ့စဉ်လိုလှုပ်ရှားခဲ့ကြတာပါတနင်္လာရီတိုင်းတဝဲမြို့မှာလည်းမနေ့တုန်းကလည်းဖက်ရည်ဆိုင်တဲ့ဘိတ်ပြုတ်လုတဲ့ဆိုင်ပိုင်ရှင်ကိုစစ်ကောင်စီတပ်ဖက်ကဒီကနေ့မနက်ပိုင်းမှာလာရောက်ဖမ်းဆီးသွားပါတယ်စာတင်ကျောင်းတွေပြန်ပြီးဖွင့်လှစ်နိုင်မှုစစ်ကောင်စီဘက်ကကြိုးစားနေချိန်မှာပဲစာတင်ကျောင်းတွေရဲ့အနီးဝန်းကျင်မှာပောက်ကွဲမှုတွေနေရာဇက်တိုက်ဖြစ်ပွားနေပါတယ်ကျောင်းလာတက်မဲ့ကလေးငယ်တွေအတွက်စိုးရိမ်တာကြောင့်ကျောင်းမတက်ရေးလှုပ်ရှားမှုကိုတော့ပျောက်ကြားစနစ်နဲ့ဆန္ဒပြခဲ့ကြတယ်လို့လှိုင်းသာယာဆန္ဒပြပွဲမှာပါဝင်တဲ့ကိုကြီးထက်ကပြောပြပါဗါတယ်
။အငြင်းများမှဆိုလို့အားအတွက်လည်းကျွန်တော်တန်ခိုးတဲ့သဘောမျိုးနဲ့စာသားရိုက်ခံဆောင်လာမှာဟုတ်။သူ့ဖွင့်တဲ့သူပေါ့နော်ကျွန်တော်ဆန္ဒတွေကဒီဆက်လူငယ်တွေကအကုန်လုံးဟိုပျောက်ကြားပုံစံမျိုးနဲ့ပဲထွက်နေကြတာကြဟုတ်။
စေအုပ်ချုပ်ရေးကြီးညာထားတဲ့လှိုင်းသာယာမြို့နယ်မှာတော့စစ်ကောင်စီတပ်ဘက်ကနေရာတိုင်းလူလူမှာတက်ဆွဲထားတာမို့လမ်းမတွေပေါ်တက်ပြီးဆန္ဒပြလှုပ်ရှားဖို့ခတ်ခဲတယ်လို့သူကပြောပြပါဗျ။ဒါအပြင်လှိုင်းသာယာမှာလည်းမီတာမဆောင်စစ်တပ်ထုတ်ကုန်မတုံအစိပ်ပင်ရေမလောင်းစားတဲ့စားသားတွေကင်ဆောင်ပြီးလျှက်ရက်ပြက်ဘူးတပိတ်တွေလှုပ်ရှားခဲ့ပါတယ်။တောင်ကလာပါမြို့နယ်မှာလည်းအနိုင်မခံအရှုံးမပေးတောင်ကလာနှွေဦးတော်လန်ရေးဆိုတဲ့စားတန်းကိုကင်ဆောင်ပြီးလူငယ်တွေဟာမိုးတိထန်တဲ့ဂျားကပဲလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မှာမုံရွာပင်မတပိတ်စစ်ကြောင်းနဲ့ဖောင်းကားကြေးရွာကလူလူတွေပူပေါင်းပြီးလူဝင်အား600လောက်ဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ကျေးလက်တွေမှာစစ်ကောင်စီထံမှအခွန်ဆောင်နေတာတွေချီးငွေပြန်ဆက်တာမျိုးတွေရှိနေတာကြောင့်ဘူးတပိတ်ကိုမြင့်တင်မှုတွားရောက်ဟောပြောခဲ့ကြပါတယ်။ကြေးရွာလူလူကလည်းပန်းကုန်းနေနဲ့ကြိုဆိုခဲ့ကြတယ်လို့မုံရွာလူလူတိုက်ပွဲတပိတ်ဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြူကပြောပြပါတယ်။
ကျေးလက်နေပြည်သူလူထုကိုဒူးတပိတ်ကိုအချိန်ချင်းလှုပ်ရှားဖို့ပေါ့နော်အဓိကအဲ့ဘက်မှာကျွန်တော်ဒီ site view ချင်းဝင်ဟာဆက်ဖို့ရပြီးမီတာကားဆောင်ဖို့ရအဲ့အဲ့ဒါကြီးလုပ်နေတဲ့အခါကျရင်ကျွန်တော်ဒီပင်းငွေတွေကိုစစ်ကောင်စီရှိနေတဲ့မပေးဖို့ပေါ့နော်မပေးဆောင်ဖို့အဲ့အဲ့ဒါတော့ပြောရပြဒီကတော့ဟုတ်ကဲ့
စကိုင်းတိုင်းဒဇယ်မြို့မှာလည်းလူရအများပြားနဲ့လမ်းလျှောက်တပိတ်ဆိုင်ကဲတပိတ်တွေဆင်နွှဲပြီးကြေးရွာတွေမှာလှဲ့လေချီတက်တပိတ်မှောက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ဥဆောင်ပါဝင်သူကိုတက်မျိုးဦးကပြောပြပါတယ
်စစ်ကောင်စီကိုရှုံချတဲ့ကြေးကြော်သားအနေနဲ့ဒီလိုလည်းအဲ့မှာဆိုင်ကဲတပိတ်လုပ်တယ်ပထမလမ်းလျှောက်တပိတ်လမ်းလျှောက်တပိတ်ပြီးတဲ့ခါကျဆိုင်ကဲတပိတ်ပတ်ပါတယ်ရွာပေါင်း9ရွာလောက်ကိုပတ်တယ်ကြောက
်ရင်းမပင်မြိုင်ဆလင်းကြီးညောင်ဦးမန္တလေးဖားကန်ကလေးစားတဲ့နေရာဒေသတွေမှာလည်းဒေသခံလူအများအပြားကစစ်အာဏာရှင်ကိုပုံစံမျိုးစုံနဲ့တော်လှန်တပိတ်မှောက်ကြပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့မေလ25ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းအရဆိုရင်တော့စစ်ကောင်စီလက်ချက်ကြောင့်အခုချိန်ထိသေဆုံးသူပေါင်းက829ဦးထိရှိသွားပါပြီ။ဖမ်းဆီးခံထားရသူက4313ဦးရှိပြီးဖမ်းဝရမ်းထုတ်ခံထားရသူကတော့1862ဦးထိရှိတယ်လို့ဖော်ပြထားပါတယ်ရှင်
။အဖမ်းအစီးနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တင်ကိုမဆုမွန်ပြပြသွားတာပါ။CDM တက္ကသိုလ်ဆရာဆရာမတွေအလုပ်ထုတ်ခံရတဲ့အကြောင်းနဲ့တိုက်ပွဲသတင်းတွေမကြာခင်သိရပါမယ်။အခုတော့ပေါက်ကွဲမိလောက်မှုတွေဘယ်နေရာတွေမှာဖြစ်ခဲ့တယ်လဲဆိုတာကြည့်အောင်ပါ။နိုင်ငံတော်အခြေခံပညာကျောင်းတွေကိုဇွန်လတရနေ့မှာပြန်ဖွင့်ဖို့စစ်ကောင်စီကကြိုးစားနေတဲ့အချိန်မှာပဲကျောင်းတွေမှာဘုံပေါက်ကွဲတာမိလောက်တာတွေဖြစ်နေပါတယ်။ဒီကနေ့မှာလည်းနေရာအတော်များများကကျောင်းတွေနဲ့ကျောင်းနဲ့နီးတဲ့နေရာတချို့မှာပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပါမယ်။
စာတင်ကျောင်းတွေကိုပြန်ဖွင့်နိုင်မှုစစ်ကောင်စီကကြိုးစားနေချိန်မှာပဲနိုင်ငံတော်ဝန်ကကျောင်းတွေမှာဘုံပေါက်ကွဲမှုနဲ့မီးလောင်မှုတွေနေ့စဉ်ဖြစ်နေပါတယ်။မနေ့ညကလည်းဒီကနေ့မနက်မှာဖလန်းကကျောင်းတစ်ကျောင်းမှာဘုံပေါက်ပြီးဒီနေ့မနက်2နာရီဝန်းကျင်လောက်မှာအင်းတော်မျိုးနယ်ကအလဲတန်းကျောင်းတစ်ကျောင်းမီးလောင်ခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားအခုရက်ပိုင်းအတွင်းတိုက်ခတ်မှုတွေရှိနေသလိုဒေသခံကာကွယ်ရေးအဖွဲ့တချို့ကအုပ်ချုပ်ရေးပိုင်းကိုပြစ်ခတ်တိုက်ခိုက်တာတွေရှိနေပေမဲ့အခုလိုကျောင်းတွေပုံကွဲတာမီးလောင်တာတွေနဲ့ပတ်သက်ပြီးဘယ်သူလုပ်တယ်လဲဆိုတာတော့ထုတ်ဖော်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။စကိုင်းတိုင်းကလေးမျိုးမှာလည်းစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ကြိုးစားကြတဲ့ကကျောင်းတွေမှာဘုံပေါက်တာတွေရက်ဆက်ဆိုသလိုဖြစ်နေပါတယ်။မင်းကတာဟန်ကအမှတ်73ကျောင်းမှာဘုံတစ်လုံးပောက်ကွဲခဲ့ပြီးစေတော်ဦးကျေးရွာကကျောင်းတစ်ကျောင်းမှာဘုံနှလုံးဇက်တိုက်ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်
။မင်းကကျတော့တာဟန်ကအမှတ်73ကျောင်းမှာကွဲတယ်ပေါ်နေနီးရကွဲတာဟောလေအဲဆယ်တော်ဦးကျောင်းမှာဆယ်တော်ဦးဆိုတာကလေးမျိုးရွာပေါ့နော်သုံးနေနိုင်တော့ဝေးမှာရွာလေတင်ထားတော့သူကျောင်းချန်ယူနေမှာပဲအဲ့လိုဘုံလုံးကွဲတယ်နှလုံးကွဲတယ်ပေါ့နော်စီစဉ်တော့ဆဲဘာမှစီးလိုက်တယ်ရတာတော့မရှိဘူးပေါ့ညကလည်းဒီမျိုးထဲမှာပေါ့နော်နေရာအတိအကျစုံစမ်းလို့မရဘူးည10နာရီခွဲနောက်ပိုင်းမှာဘုံလုံးစီစဉ်တော့ဆင်းကွဲတယ်ဒီကြိုက်တယ်ရတာပါများတော့မကြောက်ဒါပေမဲ့လူတယောက်တော့ဖမ်းသွားတယ်ပေါ့သူတို့
မနေ့ကကလေးမျိုးနဲ့တင်းသွားရမှာလဲတရင်ပေးတလန်ဆိုသူအိမ်မှာဘုံပေါက်ကွဲခဲ့ပြီးတူးဦးသေဆုံးခဲ့ပါတယ် ပုံပေါက်ကွဲမှုဖြစ်တဲ့အိမ်ကစစ်ကောင်စီတပ်တွေကိုတိုင်ကြားတဲ့အတွက်စစ်ကား9စီးနဲ့စစ်သားနဲ့ရဲတွေရောက်လာပြီးပြည်သူ20ဝန်းကျင်လောက်ကိုရွာထဲမှာဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပြီးပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတို့ကပြောပါတယ်ဒီကနေ့မနက်ပိုင်းကရွှေပြည်သာမြို့နယ်ကမူလာရန်ကျောင်းအနီးမှာဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးအဲ့ဒီကျောင်းအနီးမှာရှိတဲ့လက်ဖက်ရည်ဆိုင်တွေကလူတွေကိုစစ်ကောင်စီတွေကရှာဖွေစစ်ဆေးမှုတွေလုပ်ခဲ့ပြီးစစ်ကောင်စီတပ်ကပစ်ခတ်လို့လူငယ်တအူးတေဆုံးခဲ့ပါတယ
်။ရွှေတန်းကျော်လက်ဖက်ဆိုင်မှာပေါက်ထားတဲ့ဘုံကမနက်ကတည်းကပေါက်ပြီးရင်းမှာအဲ့စစ်ကားရောက်လာတယ်စစ်ကားရောက်လာပြီးတော့အဲ့အခုတော့အိမ်ဆိုင်ကပိတ်ထားတယ်။အဲ့မှာ24နှစ်အရွယ်ကောင်လေးတယောက်ကလက်ဖက်ဆိုင်မှာစာထိုင်နေရတယ်။အဲ့ကောင်လေးကအဲ့လိုပေါက်တဲ့ပေါက်တဲ့ပေါက်ဆိုင်ရဲ့ပြေးရတယ်သူကပြေးပြီးအဲသူ့ကိုရောင်းရောင်းပြီးတော့ပြတ်တက်လိုက်တယ်အမှတရားကိုပြတ်သူအလောင်းကိုယူသွားတယ
်ကချင်ပြည်နယ်ဖားကံမှာလည်းဒီကနေ့မနက်ကအကြောင်းတစ်ကြောင်းမှာဘုံပေါက်ကွဲခဲ့ပါတယ်ဒီပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်သားတွေကဖားကံနဲ့အနီးတစ်ဝိုက်ရွာတချို့အထိလှည့်လည်စောင့်ကြည့်မှုတွေရှိနေပေမဲ့အဖမ်းအဆီးတော့မရှိသေးဘူးလို့ဖားကံမျိုးလုံခင်းကဒေသခံတအူးကပြောပါတယ်
ဖားကံဘက်မှာဆိုရင်ဟိုဗာလဲကျွန်တော်စစ်ဝတ်စုံနဲ့ရဲဝတ်စုံတွေနဲ့အဲ့လိုစောင့်နေတာကြောက်ဝိုင်းနားမှာစောင့်နေတာတော့ဘောနော်လုံချင်းဆိုရင်ရက်ွက်တစ်တို့အဲ့ဒီဟိုးကျွန်တော်တို့ဒီလုံချင်းဒီအနောက်ဘက်အောင်ရာအနောက်ဘက်ကအဲစီဆိုင်တဝိုက်မှာအဲ့လိုစစ်တာတော့တွေ့တာပေါ့ဒီနေ့အဲ့လိုပုံပေါက်ခွဲတဲ့အနေအထားမှာရှိတော့
ဒီကနေ့ညနေ3နာရီဝင်းကျင်လောက်မှာမူဆယ်မျိုးကစ3လုံးယုံပညာရေးမှုယုံနဲ့ဆေးရုံရှိတွေမှာဘုံ3လုံးပောက်ခွဲခဲ့ပါတယ်လက်တလောမှာအထီးကိုက်ဘလောက်ရှိသလဲဆိုတာမသိရသေးပေမဲ့အဲ့ဒီပောက်ကွဲတဲ့နေရာတွေနဲ့မနီမဝေးမှာရှိနေတဲ့ဖုံးဆိုင်မှာဖုန်းကာဗာလာဝဲသူမိုင်းလုံသိန်းဦးကိုစစ်ကောင်စီတပ်တွေကစစ်ကားနှစ်စီးနဲ့လာဖမ်းသွားတယ်လို့မူဆယ်ဒေသခံတဦးကပြောပါတယ
်အထီးကိုက်တွေကတော့မသိရသေးဘူးခင်ဗျပုံပေါက်တဲ့နေရာဟိုဘက်နေတော့ရောက်တာပေါ့နော်သူကဖုန်းကာဗာလာဝဲရတဲ့လာဖမ်းသွားတယ်ခင်ဗျ
မေလဇန်ပိုင်းလောက်ကစလို့နိုင်ငံတော်ကစစ်ကောင်စီအောက်မှာရှိတဲ့အုပ်ချုပ်ရေးမှူးရုံးတွေ၊ကျောင်းတွေနဲ့ရပ်ကွက်အတွင်းတချို့နေရာတွေမှာဘုံပေါက်ကွဲမှုတွေနေ့စဉ်ဖြစ်နေတာပါ။ပေါက်ကွဲမှုတွေကြောင့်တည်ဆုံသူတွေရှိနေတယ်လို့ပေါက်ကွဲမှုကိုတန်တရားရှိလို့ဆိုပြီးအဲ့ဒီအနီးအနားဝန်းကျင်မှာရှိတဲ့လူငယ်တွေကိုရိုက်နှက်အကြမ်းဖက်ပြစ်ခတ်ဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင်
။ကျောင်းတွေဖွင့်ဖို့လုပ်နေတဲ့အချိန်ပေါက်ကွဲပြီးလောင်တာတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ်မှာပြောပြသွားတာပါ။စရမပဲ CDM တက္ကသိုလ်ဆရာဆရာမတွေအလို့ဖြုတ်ခံရတဲ့တဲ့ဆက်ပါမယ်။ရန်ကုန်တက္ကသိုလ်ကဆရာဆရာမ300ကျော်ကိုယာရုကထုတ်ပယ်လိုက်ပြီးဆိုတော့ပညာရေးဝန်ကြီးဌာနရဲ့အမိန့်ကြော်ညာစာတစ်ခုဒီကနေ့ထွက်ရှိလာပါတယ်။နိုင်ငံဝန်ထမ်းဥပဒေအတိုင်းအခုလိုလုပ်ရတာလို့ပညာရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာရေးထားပေမဲ့ပညာရေးအတိုင်းဝန်ကတော့ဒီလိုရဲ့အပေါ်မှာပြစ်တင်ဥပမာတွေရန်ကုန်ကလာတဲ့ဒီသတင်းအပြစ်ဆုံးကိုကိုသားညုံကပြောပြပါမယ်
။ခွစီကံဖောက်ပြက်လို့ယာရုကနေပြီးတော့ယာယီဆိုင်ငံ့ခံထားရတဲ့ရန်ကုန်တက္ကသိုလ်ကဆရာဆရာမ338ဦးကိုယာရုကနေထုတ်ပယ်လိုက်ပြီးလို့ပညာဥကြီးဌာနကထုတ်ပြန်လိုက်တာပါခွင့်မဲ့ပြက်ကွက်တာအမိန့်ညွှန်ကြားချက်တွေကိုမလိုက်နာတာဒါတွေကြောင့်မလို့နိုင်ငံဝန်ထမ်းနီးဥပဒေပုံမှန်53တိုင်းယာရုကနေထုတ်ပယ်ပြီးတော့ပြစ်ဒဏ်ချမှတ်လိုက်တယ်လို့မေလ20ရက်နေ့ရက်စွဲတက်ထားတဲ့ဒီကြေညာချက်မှာရေးပါတယ်ပညာဥဝန်ထမ်းတွေအလုပ်ပြန်ဝင်ကြဖို့ပညာဥကြီးဌာနကနေပြီးတော့မတ်လ9ရက်နေ့မှာတတိပေးခဲ့ပါတယ်လုပ်ငန်းခွင်ပြန်မလာတဲ့ဆရာဆရာမတွေကိုအလုပ်ကနေယာယီရန်နာကြောင်အဲ့နောက်ပိုင်းမှာကြေညာခဲ့ပါတယ်ဒီနောက်မှာတော့ဆရာဆရာမတွေကိုနိုင်ငံဝန်ထမ်းဥပဒေပါအတိုင်းကနေဦးစစ်ဆေးမှု preliminary inquiry နဲ့ဌာနတွင်းစစ်ဆေးမှု departmental inquiry တွေကိုပညာရေးဝန်ကြီးဌာနကလုပ်ခဲ့ပါတယ်။ဒီစစ်ဆေးမှုကိုလက်မခံတဲ့ဆရာဆရာမတွေကိုအခုစပြီးတော့ယာရုကနေထုတ်ပယ်လာတာဖြစ်တဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဒေါက်တာခင်လေးမြစ်ကပြောပါတယ
်။ပုံမှန်အမှုကိုကျူးလွန်ထားတဲ့ဆိုရင်တော့ဆရာဆရာမတွေကဒါဟာသူတို့ဒီပြစ်မှုနဲ့ပတ်သက်ပြီးတော့ဖြစ်စီရှင်းနေတယ်၊ကိုယ်ကံချိပါမယ်ပေါ့။ဒီကိစ္စကတော့ဒီရကျစီနဲ့အာလာရှင်ကိုပုံကန်တော်လိုက်ရင်တော့ကြောင်းမသွားတာဖြစ်တဲ့ပဲဒီ TDD မှာလည်းဘယ်သူမှသွားပြီးအချက်မခံဘူးအချက်မခံတဲ့အခါကျတော့သူတို့ကမျက်ကွယ်မှာကြည့်ရတယ်ဆိုပြီးတော့ကြည့်ရလိုက်တယ်ကြည့်ရလိုက်တော့ဓာရီရဆိုင်အချက်လေးဥရရဲ့တတိယအချက်လေးနဲ့ဒါကသမှုတယ်ပေါ့ထုတ်ပြတဲ့ခြင်းဆိုတာပေါ့နော
်ရန်ကုန်ပြည်သာရေးတပ်သူကဆရာနဲ့အမှုတန်း189ဦးကိုလည်းထုတ်ပြတဲ့ကြောင်းဒီရက်ပိုင်းမှာကြေညာခဲ့ပါတယ်ထုတ်ပြတဲ့ဆင်းနဲ့မှာပေါမောခတွဲဘက်ပေါမောခပမောခဌာနမူကတိကလက်ထောက်ကတိကဒီလိုမျိုးယာရုအစဉ်အဆက်ပါဝင်ပါတယ်တနင်္ဂနွေတက္ကသိုလ်ကောလိပ်အသီးသီးကတာဝန်ကနေပြီးတော့ယာယီရက်ဆိုင်ခံထားတဲ့ပညာရေးဝန်ထမ်းစုစုပေါင်း 32,500 ကျော်ရှိပြီးတော့ဒီထဲမှာဆရာဆရာမတွေလည်းပါဝင်ဖြစ်ပါတယ်ဒီအရေးအတွက်တိုင်းထုတ်ပယ်ခံရဖို့များတယ်လို့ဒေါက်တာခင်လေးမြစ်ကပြောပါတယ်အရေး
တက်ကအတိုးရော့တယ်ပြီးတော့အနည်းငယ်ရှိတယ်ဒါပေမဲ့အဲ့ဒီအမောက်ကြီးကဒီကိစ္စကကြောင်းသွားမှာမဟုတ်ဘူးဒီအရေးတက်အားလုံးကထုတ်ပယ်ခံရတဲ့နေရာမှာပါလာမှာပဲ
ဆရာဆရာမတွေထုတ်ပယ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသိန်းဝင်းကို VOE ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။မေလ24ရက်နေ့ကစပြီးတော့အခြေခံပညာကျောင်းတွေမှာကျောင်းအပ်လက်ခံနေကြောင်းပညာရေးဝန်ကြီးဌာနကကြေညာထားပါတယ်။ ဒါပေမဲ့လည်းကိုဗစ်ကျန်းမာရေးစိုးရင်ရတာနိုင်ငံရေးမတည်ငြိမ်တာတွေကြောင့်ကျောင်းအပ်တဲ့ယာနှုန်းကတော့နည်းနေပါတယ်။စီးပွားရေးကောင်စီကဂျွန်လ၁ရက်နေ့မှာအခြေခံကျောင်းတွေပြန်ဖွင့်မယ်ဆိုပြီးတော့ကြေညာထားသလိုလုပ်ငန်းခွင်ပြန်မဝင်တဲ့ကျောင်းဆရာတွေကိုလည်းအရေးယူသွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးဝန်ထမ်းများတမက္ကကဒေါက်တာထင်လင်းကအခုလိုပြောပါတယ်
ကျောင်းကျောင်းတွေပုံမထွေးသွားတဲ့စားလေးရှင်းပြမှာမအောင်မြင်သေးသလိုအခုအခြေခံရယ်နေ့ရက်ဒီနေ့ရက်လုံးဝကျောင်းအတာကအလွန်နေရတဲ့ကောင်တွေကျောင်းအနေနဲ့အဲဒီပေါ်မှာဒီအာဏာရှင်တွေကတော့လေဒါကိုပောက်ကွဲတာလေဖြစ်နေတယ်အဲ့တော့ဒီအပြည့်ချီမုန်းတဲ့သဘောပေါ့နော
်အခြေခံပညာရေးမှာတော့ဆရာဆုစုပေါင်း၄သိန်း၅000ကျော်ရှိပြီးတော့တသိန်း၂000ကျော်ကခွင့်မဲ့ပြက်ကွက်နေကြောင်းစုချွေကောင်စီရဲ့ပညာရေးဦးကြီးဌာနကစီရင်ထုတ်ပြန်ထားပါတယ်ဒီရပိုင်းထုတ်ပယ်ခံရတဲ့အခြေခံပညာဝန်ထမ်းတွေထဲမှာချင်းပြည်နယ်ဖလန်းခရိုင်တိတိမ်မြို့နယ်ကဆရာဆရာမတထောင်ကျော်လဲပါပါတယ်မြန်မာနိုင်ငံမှာကလေးငယ်၁၂တန်းလောက်ဟာပြီးခဲ့တဲ့ကိုဗစ်ကာလတစ်နှစ်ပတ်လုံးမှာစကောင်းကောင်းမတင်ခဲ့ရသလိုအခုလည်းပဲမရေရာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပညာရေးဝန်ထမ်းတွေကပြောပါတယ်ပညာမတင်ကြားနိုင်တာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေလို့ပဲဆရာတွေပေါ်မှာဖိနှိပ်တာစာသင်ကျောင်းတွေမှာစစ်တပ်ကဝင်ရောက်နေတာဒါတွေကိုလက်မခံနိုင်ကြောင်း UNICEF နဲ့ Save the Children အဖွဲ့တွေကဒီရပိုင်းအတွက်မှသတိပေးပြောကြားထားပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
။မေလ26ရက်ဗုဒ္ဓညဘက် VOA အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ။အခုတော့တိုက်ပွဲသတင်းတွေဆက်ပါမယ်။ရှမ်းမြောက်ဘက်ကတိုက်ပွဲသတင်းမတိုင်ခင်ကယားဘက်ကိုအရင်ကြည့်အောင်ပါ။ကယားပြည်နယ်လွန်ကုန်မြို့နယ်ကရဲစခန်းတစ်ခုကိုကာကွယ်ရေးတပ်ဖက်ကနေဒီကနေ့မနက်မှာတိုက်ခိုက်ခဲ့တယ်လို့ဒမောဆိုမြို့နယ်ရှမ်းပြည်နယ်မိုးပြဲမြို့ဘက်မှာပစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတော်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်
။ကယားပြည်နယ်လွန်ကုန်မြို့နယ်ဒမောဆိုမြို့နယ်ရှမ်းပြည်နယ်မိုးပြဲမြို့ဘက်မှာပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်။ဒီနေ့မနက်အစောပိုင်းမှာလွန်ကုန်မြို့နယ်မြောက်ဘက်လွန်လီလင်းရွာနီးကတီဆဲခန်းရဲစခန်းကိုကရင်နီပြည်သူကာကွယ်ရေးဖွဲ့ကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လွန်ကုန်မြို့ခံသူကပြောပါတယ
်။ဒီရဲ့ဖွဲ့ကတော့လွန်လီလင်းတီဆဲခန်းပေါ့ရဲနဲ့စစ်သားရှိတယ်ဟာချန်ကရမယ်စပေါ့တီဆဲခန်းရွာနီးရောတီဆဲခန်းရဲစခန်းတော့အဲ့မှာတောက်လည်းဖိုင်တယ်အဲ့ဒါအပြည့်ကြီးဖိုင်တယ်ဘူးလုံးတော့ရတယ်ဟာ
ရှမ်းပြည်နယ်နဲ့ကယားပြည်နယ်ဆက်ထီဆဲကစကန်ပြည်ခတ်တက်ခါရမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်ပြည်ခတ်တက်ခါတော့ရှိပါတယ်ကဒီနေ့မနေ့ပိုင်းမှာလည်းချိုးစခန်းတွေကိုလာရောက်ပြည်ခတ်တာတော့ရှိပါတယ်အဲဒီမှာတော့ကျွန်တော်တို့စီကရဲတဲ့ဆိုတော့တိုက်ခိုက်ရရှိနိုင်နေရှိပါတယ
်ပြည်ခတ်တက်မှုပြင်းထန်ဖြစ်ပွားခဲ့တဲ့တီမော့ဆူမြို့ဘက်မှာလည်းစစ်ကောင်စီတပ်ဘက်ကနေပြည်ခတ်ခဲ့လို့ဒေသခံတို့ထိခိုက်မှုရှိတယ်လို့တီမော့ဆူမြို့ခံတို့ကပြောပါတယ်
ဒီမော့ဆိုမြို့မြို့နယ်တဝိုင်းမှာပြင်းထန်မှုတွေလို့နိုင်ဆောင်နိုင်လာမျိုးလို့စစ်တောင်းစရာတနေနေလိုက်ဖြစ်ရဗျ။တယောက်စီလိုက်နှစ်ယောက်တည်းရ။ Okay ရက်သားရကဒီတော့ပြီးသူရဲ့ကျွန်တော်တို့ကအစ်ခံပြည့်ရမထီလို့
ပြီးခဲ့တဲ့တနင်္လာအင်္ဂါနေ့တွေတုန်းကဒီမော့ဆိုမြို့တွင်စစ်ကောင်စီတပ်ဆွဲရရဲစခန်းနဲ့ဆိုးရရုံတွေကိုဒီတုကာကိုရေးဖွဲ့ကနေပြစ်ခတ်တိုက်ခတ်ခဲ့ပြီးနောက်ပိုင်းဒီမော့ဆိုမြို့မှာလုံခြုံရေးဖွဲ့တွေကနေအင်အားထပ်မံပြည်တင်းနေရာယူထားသလိုလမ်းသွားလာသူတွေပေါ်မှာစစ်ဆေးပြစ်ခတ်မှုတွေရှိလာနေတာပါမနေ့ကတီမော့ဆူမြို့တွင်ရဲစခန်းတိုက်ခိုက်ခံရကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ
်မနေ့ကလည်းအဲ့မှာတီမော့ဆူရဲစခန်းပေါ့တီမော့ဆူရဲစခန်းကိုလာဖြစ်တာရှိပါတယ်ကျွန်တော်တို့တီမော့ဆူဖြစ်စင်မှာလည်းရဲ၃ဦးလောက်တော့တန်ရာရှိတာရှိပါတယ
်အလားတူရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြင်းမြို့ပွဲကုံ၃ရပ်ကွက်မှာလည်းဒီကနေ့မှာစစ်ကောင်စီဘက်ကပြစ်ခတ်မှုတွေကြောင့်မြို့ခံတွေတင်းရှောင်နေရတယ်လို့မြို့ခံသူကပြောပါရယ်
တို့မိုးပြင်းပွဲကုံတောင်းမှာတ냐အိမ်တွေကတော့ရန်တန်းပြစ်တယ်တို့အိမ်တွေလည်းကတော့ပေါက်အိမ်တွေကုန်ချစ်တယ်ပွဲကုံတောင်းရက်ကွက်မှာဒီမှာဆိုရင်တို့ဒါဝဆန်းမမြူအဘူပြေးလာကြတယ်ဒီဖက်ကိုလေရှင်းနိုင်နောက်ပိုင်းတော့ပါတော်လို့မြန်မနေ့အစောကြီးပိုင်းတော့စစ်တာတက်ပြတာစစ်တာရညာကြီးတဲ့စခန်းထားတယ်မြို့မြေမှာ
မိုးပြင်းမြို့မှာစစ်ချောင်းဥယျာဉ်2000လောက်ရှိနေပြီတို့တွေဟာအနောက်ပတောင်တရင်ရွာမဘက်တွေမှာစစ်ပြီးတိမ်းရှောင်နေကြရပါတယ်။ကယားပြည်နယ်တွင်စစ်ကောင်စီတပ်ဖွဲ့နဲ့ဒီရုကာကွေရေးဖွဲ့တို့ကြားစစ်ရေးတိမ်းမှမှုမှာလွိုင်ကုံနဲ့တီမော့ဆုနယ်စပ်ကဒေသခံ9000ခန့်စစ်ရှောင်နေရပြီးအကူအညီလိုအပ်နေတယ်လို့စစ်ရှောင်ကူညီရေးဖွဲ့ဝင်တို့ကပြောပါတယ
်။လွိုင်ကုံတမျိုးနဲ့ဆောင်လုံးဖြစ်ရှိတော့အလုံးတော့ရှိတယ်ဒါပေမဲ့ဒီနယ်လုံးအပိုင်းပါနဲ့ဖြစ်ရှိရင်တော့
ငါတော့လောရှိတယ်ဒီကအခက်ခဲကကြတော့ကလေးနဲ့မြေမြေတိပတ်ပြောရတယ်နော်ထားတို့တဲ့မိုးရွာလာတဲ့ခါကျတော့မိုးကာအခင်းနေမှာလေအဲ့ဒီကလိုအားလည်းပေါ့
မြန်မာနိုင်ငံကြက်ချင်ကြီးရဲ့တင်းကကြရပြည်နယ်ရှိတိုက်ပွဲရှောင်ဗီဒူတွေအတွက်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးဖို့လာတယ်လို့ထုတ်ပြန်ထားပါတယ်ဒါပေမဲ့လက်ရှိကြရပြည်နယ်တွင်လုံခြုံရေးနဲ့လမ်းကြောင်းအခြေအနေအရစစ်ဆောင်စခန်းကိုရောက်မလာသေးဘူးလို့စစ်ဆောင်ကူညီရေးဖွဲ့ဝင်တို့ကပြောပါတယ်
တို့ဘယ်တော့ဖြစ်ကြတာရှိရဲတို့အဲ့အဲ့မှာပစ္စည်းတွေဝယ်ထားတယ်ရှိရဲတို့ပြောပိုလိုလိုလမ်းကြောင်းမရှိတဲ့အခါကျတော့တို့ကပုတ်ရှင်ပိုလိုလိုမရဘူးနဲ့လမ်းကြောင်းလည်းမရှိသေးဘူးနည်းနည်းလေးလမ်းကြောင်းပြည့်နေတော့စပုတ်ပြည့်နေတော့တို့ကပြောထားတယ
်ကြရပြည်နယ်တွင်စစ်ကောင်စီတပ်နဲ့ပြည်သူကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလွိုင်ကိုမြို့နယ်တီမော့ဆူမြို့နယ်ဘက်မှာစစ်တပ်ဘက်ကအင်အားဖြည့်တင်းထားသလိုလမ်းကြောင်းစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်သွာလာရေးမှာခက်ခဲလာပြီးစစ်ရှောင်သူတွေအတွက်စားတောင်းရေးကျန်းမာရေးကိစ္စတွေမှာခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
။လွိုင်ကိုကရေစကန်ကိုဒေသခံပြည်သူကောက်ွယ်ရေးတွေဝင်တိုက်တဲ့အကြောင်းနိုင်ကိုရင်တင်ပြပို့ခဲ့တာပါ။အခုဆက်ပြီးရှမ်းမြောက်ဘက်ကတိုက်ပွဲတွေအကြောင်းဆက်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးကိုခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပစ်ခတ်တာတွေရှိနေပါတယ်။နံမတူမျိုးနယ်မှာတော့တိုက်ပွဲကြောင့်စစ်ဆောင်တွေထပ်မံထွက်ပြေးနေရသလိုကုတ်ခိုင်မျိုးနယ်တွင်မှာပြက်ခတ်မှုကြောင့်လာရှုမှုဆဲပြည်တော်စုလမ်းမကြီးမှာကားအတော်အလာတွေခိတ္တရက်ဆိုင်ခဲ့ပါတယ်ဒီတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနံမတူမျိုးနယ်အတွင်းမှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ကတစ်ဖက် SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းပလောင် TNLA ပူးပေါင်းတပ်တွေကတစ်ဖက်ဒီကနေ့မနက်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာပါလက်ရှိတိုက်ပွဲဟာရေအိုရွာအနီးမှာဖြစ်ပွားနေတယ်လို့ဒေသခံရွာသားတူက VOA ကိုအခုလိုပြောပါတယ
်ရေအိုမှာဖြစ်တယ်ဒီအခုချိန်မှာပဲဒီတော့ဖြစ်နေတာဒီအခုချိန်လည်းဖြစ်တယ်အဲ့နာမှာကျွန်တော်ကျန်းဘူးအဖိုက်များနေဝါကျွန်တော်ပြန်မအဲ့ရဲဘူးကျွန်တော်ကိုချေပလုံမှာပြန်လာတာ
နမ်မတူမြို့နယ်ကစစ်ဆောင်တွေကိုကူညီသူတူကမနေ့9ရက်လောက်ခရဲကလက်နက်ကြီးပစ်တပ်တွေကိုတိုက်ပွဲနေရာနဲ့ဆင်းမိုင်အကွာလောက်မှာရှိတဲ့ကျေးရွာကနေကြားနေရကြောင်းပြောပါတယ
်မနေ့那起码我们没想到什么原因加你啊然后我刚刚等于才能够做回来的事啊。
比起来应该那个 SSPB SSA 相比苗白的呢但不然 TNLA 不忘的配文呢加西理解了呢那时候那么多人在那里半龙白骨期待多久呢 RCSS SSA 相比当白的配文呢应该都面他的时间对大概率的表白呢比起来马上公白马杀定的呢တိုင်းရင်းသားတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်မန်လီမန်ကျန်းမန်ဆာနဲ့ရေဦးကျေးရွာတွေကနေအိမ်118လုံးမီးလောင်ပျက်စီးခဲ့သလိုဒေသတွင်းကျေးရွာတွေကစစ်ရှောင်3000လောက်ဟာလဲမန်ဆန်ကောင်းဟုံမန်မိုင်နားလေပန်တပြေစတဲ့ကျေးရွာတွေနဲ့တီပေါ်မြို့ကိုတိမ်းရှောင်နေရပါတယ်ဒီဟာဒီဟာတောင်ရဆိုက်ပျိုးချိန်ဖြစ်တာကြောင့်တချို့ရွာသားတွေဟာနေရပြန်တောင်ရပြန်လုချိန်မှာလဲစစ်ကြံမိုင်းဘုံတွေနင်းမိတာကြောင့်တဦးသေဆုံးခဲ့ရသလိုထိခိုက်ဒဏ်ရာရတဲ့သူတွေလည်းရှိနေကြောင်းစစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်။ကိုခိုင်မျိုးနဲ့ရှုကင်းသာအနီးပြည်တော်စုလမ်းမကြီးပေါ်မှာတော့ဒီမနက်9နိုင်လောက်ကစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတာရှိခဲ့ကြောင်းနဲ့ဒီတိုက်ပွဲတွေကြောင့်ကားအသွားလာတွေခိတ္တရန်နာခဲ့ရကြောင်းကိုခိုင်ဒေသခံတွေကပြောပါတယ်။
ဒီဒီမြို့ထဲနေလက်နက်ကြီးကလောင်းလောင်းနဲ့ပြည်သူတွေညီလာတာပဲဆိုတော့လက်နက်ကြီးနဲ့ပြည်သူတွေကမှအပင်မှာဖြစ်နေဆိုအဲရှိကတာပင်မှာဖြစ်လို့ဆိုပြီးတော့ဒီကနေ့လမ်းကြည့်လိုက်တာပဲ။အဲခဏလေးပဲတောင်းပန်းတော့ကားတွေကအတော်လာကြင်ရှိကြ
။လက်ရှိနမ်မတူနဲ့ကိုခိုင်မျိုးနယ်တွင်အခြေအနေနဲ့ပတ်သက်ပြီး TNLA တောင်းပလောင်အဖွဲ့ကပြောခွင့်ရသူကိုမေးမြန်းရမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သစ်ကုန်းလောဘက်ကအခြေအနေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါရယ်။
အဲ့ဒီမှာတော့ကျွန်တော်တို့မနေ့တုန်းကတော့မရှိပါဘူး။ဒီနေ့ကတော့အဲ့မှာလာရောက်ပစ်စားအဝေးရနဲ့ပြစ်ခတ်တဲ့ဖြစ်စဉ်လူတွေတော့ရှိပါတယ်။ဒီတာဝါတိုင်းကုန်းဘက်မှာတော့အဝေးရလာပြစ်ခတ်တဲ့နောက်ရှိပါတယ်ဗျ
။ဒေသခံတွေကတော့တိုက်ပွဲဖြစ်တာတွေငြိမ်သက်နေပေမဲ့တမ်မရော့ဘက်ကစစ်တီအင်အားတွေနေစဉ်ပို့ဆောင်တာတွေရှိနေတာကြောင့်ဒီရက်ပိုင်းအတွင်းတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မုံမောင်မြို့နယ်ကဗမော်မြေကြီးနားကားလမ်းကိုစိုးမိုးထားတဲ့အလွန်ပွန်စခန်းကိုမတ်လအတွင်း KIA ကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကဧပြီလအတွင်းမှာပြန်လည်ထိုးစစ်ဆင်ခဲ့တာအခုဆိုရင်မိုးမောင်းမြို့နယ်အတွင်းတိုက်ပွဲဟာနှစ်လနီးပါးကြာမြင့်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ရှမ်းမြောက်ဘက်မှာစီးရီးတင်းမာနေတဲ့အကြောင်းကိုငင်းချမ်းပြောပြသွားတာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းပတ်ဆင်ကဏ္ဍတွေအလှည့်ကြပါပြီသတင်းသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေမတိုင်ခင်မှာတော့ လူထုနဲ့ဂျမားရေးကန္တာနားဆင်ရအောင်ပါအခုလိုအချိန်ကာလမျိုးမှာလိုအပ်နေတဲ့စိတ်သက်ခွန်အားကိုအပြည့်အဝရရှိနိုင်ဖို့တရားထိုင်တဲ့အမှုကိုနေ့စဉ်ပြုလုပ်ပေးနေတဲ့အကြောင်းဒေါက်တာတန့်စောကတင်ဆက်ထားပါတယ်ခင်ဗျာ
တရားထိုင်ခြင်းဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးရောရုပ်ပိုင်းဆိုင်ရာကျန်းမာရေးအပေါ်မှာပါအထောက်အကူဖြစ်စေတာပါအနောက်နိုင်ငံတွေမှာတော့တရားထိုင်တာကိုခရီးတစ်ဆိုင်လှုပ်ဆောင်လာနေကြတယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တဦးဖြစ်သူဒေါက်တာတင်ဆန်နာလွင်ကပြောပါတယ
် meditation ဆိုတာကိုပေါ့နော်ဒီအဓိကဟို meditation လုပ်တဲ့အကျိုးကျေးဇူးတွေပေါ့နော် benefit တွေကိုဒီ၃ body ၃ခုနဲ့ပြောပြချင်တယ်ပေါ့နော်ဆိုတော့အဓိကတော့ physical body ပေါ်မှာတကယ်ဒီခန္ဓာကိုယ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲပြီးတော့ရှင် mental body ဆိုတာစိတ်ခန္ဓာပေါ့နော်ဒီစိတ်ခန္ဓာမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲနောက်တစ်ခုကကြာ spiritual body ဆိုတော့ဒီစိတ်ခွန်အားပေါ့နော်ဒီစိတ်ဓာတ်ခွန်အား energy level ဘယ်လိုအကျိုးတွေသက်ရောက်မှုတွေရှိလဲဆိုတာတစ်ချက်ပြောပြပေးချင်တယ်ပေါ့နော်
သိပ္ပံနေကြလေးလာဆန်းစစ်မှုတွေအရာတရားထိုင်ခြင်းဟာအုံနောက်နဲ့နှလုံးကျန်းမာရေးအပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရရှိစေတယ်လို့သိရပါတယ်
။နှလုံးဒီ heart မှာဘာဖြစ်နေစေလဲဆိုတဲ့အခါကြောင့်ဒီ meditate လုပ်တဲ့ဟာဆိုတော့ meditate လုပ်ခြင်းအပြင်ဒီတရားထိုင်ခြင်းအပြင်ဘာဖြစ်လဲဆို vagus nerve ကို activate လုပ်တာဆိုတော့ဒီ heart rate တွေခန္ဓာကိုယ်မှာဒီနှလုံးခုန်တာတွေကဟိုဟိုဟာဖြစ်သွားတယ်ဒီကြောက်တယ်ပြည့်ရယ်ဆိုနှလုံးခုန်တာတွေအမြန်တယ်လေဒါမဲ့ခုနကစိတ်ငြိမ်းချမ်းနေအေးချမ်းနေရဆိုလို့ရှင်ဒီ heart rate တွေကနှေးတယ် heart rate တွေကနှေးငြိမ်းသွားမယ်ပြီးတော့ရှင် blood pressure ဒီ pressure တွေကလည်းဟိုဒီ hypertension တို့တွေးတွေးပါရှိရလို့ဆိုရှင်အများကောင်းတာပေါ့နော် pressure တွေပါဆိုလည်းငြိမ်းသွားမယ်ပြီးတော့ရှင် oxygen မှာလိုအပ်တဲ့ demand တွေကလည်းဟိုဟို conception နဲ့နေသွားမယ်ပြီးအဓိကပါလဲဆိုလို့ရှင်ဟိုခန္ဓာကိုယ်မှာ stress hormone တွေပေါ့နော် stress free ဖြစ်နေတဲ့အတွက်ကြောင့်မလို့ stress hormone ဖြစ်တဲ့ adrenaline နဲ့ cortisol level တွေကလည်းကျသွားမယ်အဲ့ဒါကြီးကျခြင်းအဖြစ်ပါဖြစ်လဲဆိုတဲ့အခါကျတော့ဒါဆိုအဲ့ဒီအမှန်တမ်းပြောရရင်ဆိုရင်ဒီ meditation လုပ်ခြင်းအပြင် heart disease တွေကာကွယ်ရ prevent လုပ်တယ်ဆိုရက် study တော့မရှိသေးဘူး okay ဒါပေမဲ့ meditation ဒီ reduce stress and anxiety ဆိုရက် study ရကောင်းကောင်းရှိတယ်ဆိုတော့အဲ့ဒီနောက်တစ်ခုကပါ study ရှိလဲဆိုရက်ခါကျတော့ဒီ cardiovascular disease တွေပေါ့နော်နှလုံးယောဂနဲ့ပတ်သက်တာနှလုံးတွေးကြောခြင်းတာဖြစ်ဖြစ်နှလုံးခုံနာအာနဲ့နှလုံးညှင့်အားနေတာပေါ့နော် heart failure လို့ခေါ်ရပေါ့နော်အဲ့ဟာတွေအကုန်လုံးပေါ့နော်ဒါတွေကို by reducing stress and anxiety လုပ်ခြင်းအပြင်ဒီဟာကို prevent လုပ်တယ်ဆိုရယ် study ရှိရယ် directly မဟုတ်ပေမဲ့ indirectly ကိုကဒီ meditation ရဲ့ effect က heart ပေါ်မှာဘယ်လိုဒီနှလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုကောင်းစေလဲဘယ်လိုအကျိုးပြုလဲဆိုတာကိုကဒီ conclude လုပ်လို့ရတာပေါ့နော်
တရားထိုင်ခြင်းဟာနှလုံးကျန်းမာရေးပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်ရရှိစေတာကြောင့်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးသင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါကျောက်တက်တန်းစော်ရဲ့လူလူနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗိုလ်ဒူးညဘက်9နာရီက10နာရီရေဒီယိုအစီအစဉ်မှာအပတ်စဉ်ဆောင်မြောနားဆင်နိုင်ပါတယ်အားကစားအစီအစဉ်ကိုမကြခင်နားဆင်ရပါမယ်အခုတော့မြမအရေးသုံးသပ်ချက်အလှည့်ပါအာဏာသိမ်းစစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းသင့်မသင့်စဉ်းစားမယ်လို့ဆိုလာပါတယ်ဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခန့်မှန်းသိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါတကယ်တမ်းဖျက်သိမ်းလာတဲ့အခါမြန်မာနိုင်ငံရဲ့အခွင့်အရေးဘယ်လိုများဖြစ်သွားနိုင်ပါသလဲမြန်မာအရေးသုံးသပ်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာကဇွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ကျောက်တင်မောင်တန်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေရဆိုတာပြောစပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအောင်အောင်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သွေးတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်တာဆရာ
ဖျက်သိမ်းနိုင်ပါလေအဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တမတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်အဲတပ်မတော်တွေမှာရောပြည်ပင်းမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းမဲ့ထင်တယ်လို့အစိုးရတရားပြောထားပြီးပါပြီ
ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလို Pidin, Piba, Nayi, Kangwa, Sunny Muri, Jongali, me. So that dream, my war, Kangwa, Sunny Muri, Pilan, my mamma, Sia. I am Molin or Molinia, Talon, and Melba.
That dream, my genetic wish, Daga, he do dear Lomu sent him be lower the case of your body. Gerardo goes there, not out Sunday. Maybe Gable, which you maybe to the year, Charles Segani, I know Dream Bono, and if you will maybe get in the set, Bona Sangaya and Olafa, and Jack and Kumjo will maybe get Sangaya and Olafa, the Diana Party in it, the Chan Party will maybe get a Dria Body. And all democracy will blood yard, let's see my solution, the Charles, Neb, Dwellusin, Charles, Pong, Sangaya, and Consangaya and Olaf. လေးရောက်မှာတောင်းရောက်တော့ပါတက်လို့လူမှုတော်လူလာပါဒါကိုလည်းအောက်ချီမှာဆောင်ရဲ့နေကြတဲ့ပုံချုပ်တွေပုံမှုတွေပုံကြီးတွေတော့တက်လို့သားတွေပုံသွားတယ်အဲတိကြပါတယ်အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတဲ့တိုင်းကြီးကိုချစ်တဲ့လူတွေလည်းအများကြီးရှိပါတယ်ပုံကံလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါကျွန်တော်သိခင်တာကအဲ့မှာဒီစံကျင်မှုတွေကြောင့် ดูเอเนอร์จีโกเพชรเต็มมั้ยสุดแล้วตรุเนี่ยอุตติเจกก็เปลี่ยนพี่แล้วยกเว้นตัวไหนเนี่ยอธิรอสิละไหนบ่ล่ะครับเนี่ยดาก็ดูซุบแผ่มาบ่เนาะอะเยต้องอุชุยิบ่บ่จมุงยีตั้นหวยและแท้ก็อเนอร์จีโกไม่เพชรเต็มเนี่ยดูตั้วผู้สุดแล้วอยู่เจ้เนี่ยส่งไปแค่จ๋าเลยอะคู่กู
ပြည်ရင်းစစ်ရဲ့အနေထားဟာဆိုပို့ပြီးဆိုးသွားတယ်ဒီလိုညဉ့်ညဉ့်ရဲ့အလားအလာအရန်နေသွားတယ်နိုင်ငံကစက်ဆံရေးထိုးပြီးကြာသွားတယ်တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကြာဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD
ကျမ်းဖက်မှုပေါ်မှာအခြေခံတဲ့အာဏာတည်မြဲရေးကိုပဲသွားနေရတယ်အဲ့တော့ NLD ကိုဖျက်သိမ်းတယ်ဆိုတာကလည်းလူထုသဘောထားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးเนาะတင်တဲ့အာဏာနဲ့အကျမ်းဖက်မှုနဲ့အဲ့ဒီပေါ်မှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာဏာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတောင်ခြ
အဲ့တော့အဲ့ဒီဟာလစ်ဘရယ်လိုက်ဇေးရှင်းလို့ပြောတဲ့အခွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခါကဏ္ဍမှာရှိပါတယ်။ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော့ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်းခြေဖြတ်ဖြစ်တာပါ။ဘေးကျန်ဒီမှာအဲ့ဒီသူတို့ဒီလိုအန်အယ်ဒီကိုခြေဖြတ်လိုက်တော့သူတို့အဓိကကြောထောက်နှုတ်
ลูกๆทับกันหมู่อ่ะปู่ยาลูกๆเนี่ยณรงค์หน้าเนี่ยมาก็ดองซ้ําสุจีนเนี่ยแอนเนอร์จีปาร์ตี้ชิบีดาขึ้นบาเนี่ยมาอาสาทุโลไม่ยะไหนแต่เจ้าหมดโหลชาคนน่ะเปล่าตะโหลปะเนาะตรุอะชิงๆจาได้มาเทียนหมู่ตะคู่พันธุ์ปูหลอกไปดาก็ขึ้นมั้ยตะเกดังก็เลยไม่ขึ้นกูตะไม้มาเลยขึ้นแกมาซาลาปาร์ตี้ปีดว่าเลยนิวซาวด์กุนซีอพอจุไม่ยะกันหนูยะละตะหลอกดิ
ဒီတိုင်းမရမထောက်တဲ့ဒီတိုင်းမရတယ်မထောက်တဲ့ကဒီတိုင်းမရသမိုင်းနှစ်ကာလအရှိကြီးမှာပြတ်တာခဲ့ပြီဒါကိုမျက်ပယ်ပြူတာကမိုက်မဲတာကလွဲပြီးတန်တာဘာမှမဖြစ်နိုင်အန်အယ်ဒီကိုဖျက်သိမ်းနေဆိုရင်တော့အန်အယ်ဒီဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော်အန်အယ်ဒီကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလူလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲ့
institute ခု အသက် လည်း ပေါ် ကြ မလို့ ဘာဆို NLD ဆို တာ ရှင်သူတွေ ရဲ့ ရင်ထဲ မှာ ရှိ ပြီး လား ဖြစ်တဲ့ တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်အခွင့်အာဏာနဲ့ချိန်နေပြီးတာနဲ့ပြန်ပြီးပေါ်လာမှာပဲဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်မြေအောက်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြည့်ဖြည့်ဖြစ်မယ် အဲ့တော့ရေဘူးအားဖြင့်တော့ပြောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေလုပ်တဲ့အခါမှာတော့ခက်ခဲနေကြရရှိလာနိုင်တယ်နော်ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ မျိုးသားညီညီဘလို့ဆက်ထိုင်မယ်ဥမာအရင်အဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့လိုင်းကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရက်ပဲအဖွဲ့စည်းတွေဥပဒေပင်မှာဆက်လက်ဆောင်ရွက်လူတွေကလည်းကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွားတယ်အင်ပလန်တွေကလောက်မယ်ဆိုလို့ရှိရင်တော့အဲ့ဒါဒီကုံကရန်သူမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေပဲမဟုတ်ကြောင့်လေတိုက်ပွဲ ตัวเนี่ยอันนี้ตัวอะไรก็เอ็ดดิโลซีมันเกิดมิชิโลเอ็ดอะไรก็จีมาตรงนั้นอะไรสันนี่อะไรเจ็ดไอ้รถเอ็นเอรีฮะมีเอาปุ่งจันทร์ชิดตัวเลยที่นี่อาเช่นเล่นนักการเงินปุ่งจันทร์มีอุทิชิดตัวไหนเนี่ยส่วนรองสันสุกี้มูจำมาเพื่อเดนี่ไอ้ที่เล่นนักการเงินเราจันทร์เราเจ้าเนี่ยฮะเอ็นเอรีเนี่ยมูอะไรมาหก
ไอ้ที่เราเล่นในไก่น่ะเอ็นเอลดีเนี่ยคว้าที่ตัวเลยคว้าที่เพื่อลูกเจ้าเลยยะเอ็นเอลดีอ่ะจะไม่เป็นหลังจริงหรือเปล่าตอนสั้นสุดจะเสร็จสวยไก่เมลูกจนเราก็ได้ที่ลูกไปยงชีเล่นในไก่ตัวเด็กเนี่ยปฏิบัติเชื่อมาลูกมือเชียวโอเคมีเอาปงจำมีอุปสรรคไหนในยูจีปงจำมีอุปสรรคไหนในส่วนเอ็นเอลดีฮะปาร์ตี้ก็ตีใจใส่ขวดสีทาเลยปาร์ตี้จะคู่เว็บเชื่อมาเลยทำไมไม่
ไอ้ที่เราพิจารณาเนี่ยตัวเจ้าบุรุษแล้วนักการตัวละเอียดก็ตัวเดียวที่แบบนี้โอเคสุดท้ายไอ้ที่ใส่พฤติการตัวปาร์ตี้ที่ไต้หวันเป็นรูปผสมเลยยุคเก่าเป็นเลยวิ่งวิ่งสีมันหกูเอาเด็ดแต่เจ้าบุรุษยุคเก่าเป็นวิ่งวิ่งสีเดียปาร์ตี้ที่คู่ควายบีชูดองเนี่ยแมนเดลล่ารู้กันอ๋อเอ็นจีโอเซเดมาไม่มีปาร์ตี้วันนี้ไปเชียงรายเดี๋ย อารมณ์ธรรมดาเลยเล่นธรรมดาเลยตั้งแต่บางส่วนเลยมาเอ็นเอลีปารีวันนี้มีอะไรก็เพียงไรสุดท้ายก็ได้ไปปูนาที่คุณเรียนมุ่งต่อกูได้เป็นได้ไปชิมไหมได้ไปได้ไปชิมไหมแล้วนักการได้ไปชิมเอ็ดดี้อาตัวกูตลอดดีมหาไม่เจ็บเช่นกูรู้มาเพื่อนไหนรู้ส่วนเยอะเช่นนี้อายุก็บอกว่าน่าจะดีกว่ายันดูเชล่ะแล้วนักการได้บอกว่าน่าจะดีกว่ายันดูเชล่ะกูได้รู้สิมาดูรู้สมองกูไอ้หนอจะน่ารู้โลนี่ด่ากันแมนเดลล์เปลี่ยนโล
ซีมังเกนจีก็รู้ว่าช่องทางเด็ดเสียอาณาเชื่อเส้นสั้นเจียงเย่กูอู้ตีเด็ดซีมังเกนจีจะคุยลงเชื่อเด็ดอันนี้เดี๋ยวบอกยุคก็วงเงินอะไรปางปานเองที่รู้ผู้พิจารณาอย่างไรยุคก็เวทเกิดเชื่อแล้วไม่สุดเลยซีนารีโออุดีวิพิจารณาเรื่องยุคก็เวทนี่มันจะรู้ว่าจะดูดูเส้นนักขันยุเวรู้ว่ารู้เลยพิจารณาเดินในจ้าลายยังไงไอ้ห่าก็โอ้พิจารณามาดูทิ้งรู้ลุลุยอะไรทิ้งรู้สุนัยไม่ทิ้งเนี่ย preference
เล็บเดือดสุราการอยู่กับเวรสุรุมันจะเป็นลูกอะไรปูเลยกูเรียกชื่อลูกพี่เนี่ยว่ามีวันนั้นมาเรื่องฮิสทรีมันจะดิ้งพิเศษอะไรกี่ดูว่าเลยเตรียมมองเวรดอสุวัติอาทิตย์เดียวเตรียมเวรมือยาบุตรเจียนชาวบ้านยิบุยอาเทียนดอลูดูท้าวกันเนี่ยลูดูเย่เมียมีอาจุยาเลยเอ็ดดี้ลูกปงจันยาอ๋อเนื้อส่งฮันซองมูดบอยาเลยพี่อ๋อเลยชาวเอจามาบีแต่ปาร์ตี้อาณาเชื่อเสียมา จูซาเกลาร์ดีไหมไอ้ดูไอ้ดีลนี่ละห้องนี้ดีเนี่ยพี่อาบีอยากบอกจูซาเลยดูหรอตาก้าตาดีด้วยอาทิตย์ใช่ไหมมาหกตาจังพี่จะน่ะพี่เชียร์ไม่เอาไม่เอาแล้วส่วนนี้ละเนี่ยเป็นตัวมันเลยสุดาโก้ด้วยส่งส่วนหนุ่ยอาทิตย์เช้าเลยนี่ไอ้ดีขามาเลยเวียร์อาจูโมมาจันโรว่าฉันทารุไม่เอาแต่ในนั้นก็เอาจูเลยสิเลยเนาะอากู
เนาะจะมองไปสิเอาสูเลยสิเดอเนอร์จีเนี่ยจะมองไปสิเอาสูเลยสิเดตั้งบ่ได้สิเดทีเอชก็ต้องกูอ่ะเปลี่ยนดีรอดตั้งบีบเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเ
Ujo Zenda Ye Mima Yidunda Cheku Hulu Bodunya Kunaiga Sena in a Tadabrimepe Chownaya Kunana video season, Samyo Nazanimare, Agusa Biro, Kuyana Ye, Trempasin, အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။ဒီဘက်အားကစားကဏ္ဍမှာတော့ Atletico Madrid အသင်းကစပိန်လာလီဂါအမပေးချန်ပီယံဆုကိုရသွားတာ American PGA ကောက်တီးပြိုင်ပွဲမှာအသက်အကြီးဆုံး Major Champion ထွက်ပေါ်လာခဲ့တာနဲ့2018ပြင်သစ် Open Champion ဒါမဲ့ပြင်သစ် Open နဲ့လွဲချော်သွားခဲ့တာစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ Spain La Liga မှာတော့ Atletico Madrid အသင်း Champion ဖြစ်သွားပါတယ်။မပေးပြိုင်ပွဲနောက်ဆုံးနေ့ထိ Atletico Madrid က83မှတ် Real Madrid က81မှတ်ဖြစ်နေတာကြောင့်မတင်းစလုံး Champion ဖြစ်နိုင်သေးတာပါ။ဒါပေမဲ့နောက်ဆုံးနေ့မှာတော့ Atletico Madrid အသင်းဟာ Valladolid နဲ့အဝေးကွင်းမှာကစားကြတာမှာနောက်ကနေလိုက်ကစားပြီးတော့မှ Torres တွင်းနဲ့အနိုင်ကိုနဲ့နောက်ဆုံးမှာ2ဂိုးကိုနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်
။ Que destaco esta temporada ha sido el trabajo grupal que se vio
ကျွန်တော်တို့ဒီဘောလုံးရာသီမှာချန်ပီယံဖြစ်တာကအသင်းလိုက်စူးစီးမှုကောင်းလို့ပါပြီးတော့ကျွန်တော်တို့သိက္ခာကိုအခက်အခဲတွေရင်ဆိုင်ရတဲ့အချိန်မှာလည်းကျွန်တော်တို့ရှုံးမပေးခဲ့ပါဘူးကျွန်တော်တို့အနေနဲ့ကိုယ်ရည်မှန်းချက်ဘန်းတိုင်းကိုအောင်မြင်တဲ့အထိဆက်ပြီးကြိုးစားခဲ့ကြပြီးကျွန်တော်တို့အခုလိုချန်ပီယံဖြစ်တာထိုက်တန်ပါတယ
်ဒါဟာ Atletico Madrid အသင်းတော်လာလီဂါအမပေးချန်ပီယံဆုကို17ချိန်မြောက်ရတာဖြစ်ပြီးတော့2013-14ဘောလုံးရာသီနောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ရရှိတာဖြစ်ပါတယ်ခင်ဗျာလာလီဂါမှာ Atletico Madrid အသင်းကချန်ပီယံဖြစ်သွားတဲ့တစ်ချိန်တည်းမှာပဲအင်္ဂလန်မှာတော့ Manchester City အသင်းက Premier League ချန်ပီယံဖြစ်သွားပြီးတော့၄နှစ်အတွင်းမှာပဲ၃ချိန်မြောက် Premier League ဖလားကိုကိုင်မြောက်နိုင်ခဲ့ပါတယ်။နိုင်ငံတွေကနောက်ဆုံးပွဲစဉ်ကစားကြတာမှာ Man City အသင်းဟာရှုံးရှုံးနိုင်နိုင်ချန်ပီယံဖြစ်ပြီးသားဖြစ်ပေမဲ့လည်းအိမ်ကွင်းမှာပရိသတ်တွေပထမဆုံးပြန်ကြည့်တဲ့ပွဲမှာပဲချန်ပီယံခြေစွမ်းကိုပြပြီးတော့ Everton ကို၅ဂိုးကိုမရှိနဲ့ပျော့ပျော့သားသားအနိုင်ယူပြီးတော့Premier League ဖလားကိုကိုင်မြောက်သွားခဲ့ပါတယ်။နောက်ဆုံးပွဲစဉ်ဟာ Man City အတွက်အရေးမကြီးပေမဲ့အဆင့်3-5နေရာမှာရှိတဲ့ Chelsea, Liverpool နဲ့ Leicester တို့အတွက်တော့အရေးပါတဲ့ပွဲစဉ်ဖြစ်ခဲ့ပါတယ်။နောက်ဆုံးနေ့ကပွဲစဉ်မှာ Liverpool ကအိမ်ကွင်းမှာ Crystal Palace ကို2ဂိုးကိုမရှိနဲ့နိုင်ပြီး Chelsea က Villa ကို2ဂိုးတကိုးနဲ့ရှုံးနေတဲ့အချိန်မှာ Leicester က Spurs ကို2ဂိုးတကိုးနဲ့နိုင်တာကြောင့် Leicester အသင်းဟာ Champions League အတွက်အလားအလာကောင်းနေပြီးတော့မှနောက်ဆုံး15မိနစ်မှာSpurs က3ဂိုးသွင်းသွားတာကြောင့် Leicester ဟာနောက်ဆုံးမှ4ဂိုး2ဂိုးနဲ့ရှုံးသွားပါတယ်။ဒါကြောင့် Chelsea အသင်းရှုံးပေမဲ့ Leicester လည်းရှုံးသွားတာကြောင့် Leicester အသင်းဟာလာမယ့်ဘောလုံးရာသီမှာ Champions League နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ
။ Ben Simon, David De Gea.Robert Sanchez
Euro 2020ပြိုင်ပွဲနဲ့ပတ်သက်တဲ့သတင်းလေးပတ်မှာတော့ Spain အသင်းဟာလာမယ့် Euro ပွဲအတွက်လူစည်းရင်းကိုတနင်္လာနေ့ကပဲထုတ်ပြန်လိုက်ပါတယ်။ Livia Luis Enrique အခုတစ်ချိန်ထုတ်ပြန်လိုက်တဲ့လူစည်းရင်းထဲမှာတော့ Real Madrid အသင်းကဝိုင်းရဲ့နောက်တန်းလူ Sergio Ramos မပါဝင်ပဲပြုတ်သွားခဲ့ပါတယ်။အသက်35နှစ်ရှိဖြစ်တဲ့ Ramos ဟာဒီနေ့ဘောလုံးရာသီမှာဒဏ်ရာတွေကြောင့် Real အတွက်လည်း15ပွဲလောက်ပဲကစားနိုင်ခဲ့ပြီးတော့ပြီးခဲ့တဲ့ January လကတည်းကပုံမှန်အတိုင်းကောင်းကောင်းမကစားနိုင်ခဲ့ပါဘူး။ဒါပြင်သူကအဲ့လိုမကစားနိုင်ုံနဲ့မဟုတ်ပဲအတင်းအတွက်လဲလေ့ကျင့်မှုတွေကောင်းကောင်းမလုပ်နိုင်ခဲ့ဘူးလို့လူးစ်အန်ရီကေကပြောပါတယ်။ဒါခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပြီးအဲ့ဒီအတွက်လဲစိတ်မကောင်းဘူးလို့သူကဆိုပါတယ်
။ No solo no ha podido competir sino yo creo que no ha podido ni entrenar con el grupo.
Ramos ညမှာတော့ပြင်သစ်ကနေစပိန်နိုင်ငံသားဖြစ်ခံယူလိုက်တဲ့ Man City နောက်တန်းလူ Laporte ကိုရွေးချယ်ခဲ့ပါတယ်။အတင်းအတွက်26ရောက်ရွေးရမယ့်ထဲမှာနည်းနည်းအားကြံနေသေးပြီးတော့အခုချိန်ထိနာမည်ကြီး Real Madrid အသင်းကကစားသမားတစ်ယောက်မှမပါသေးတာကလည်းဒီနှစ်အတွက်ထူးခြားချက်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဂေါ်ဒီပြိုင်ပွဲတွေဘက်မှာတော့ American က PGA ဂေါ်ဒီပြိုင်ပွဲကိုတောင်ကယ်လိုင်းနဲ့ပြည်နယ်မှာမေလ20ရက်နေ့ကနေ23ရက်နေ့အထိကျင်းပခဲ့ပါတယ်ဒီနေ့ American PGA မှာထူးခြားတာတစ်ခုကတော့ Major ပြိုင်ပွဲတက်တန်းတစ်လျှောက်မှာအသက်အကြီးဆုံးချန်ပီယံထွက်ပေါ်လာတာပါ။အဲဒီချန်ပီယံကတော့ American က Phil Mickelson ပဲဖြစ်ပါတယ်။သူဟာအခုဆိုရင်အသက်50ရှိဖြစ်ပြီးတော့ Major ပြိုင်ပွဲ၄ခုစလုံးမှာအသက်အကြီးဆုံးချန်ပီယံအဖြစ်စံချိန်တင်လိုက်နိုင်ပါတယ်။ Mickelson ဟာပြိုင်ပွဲတစ်လျှောက်စုစုပေါင်းသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Brooks Koepka နဲ့ Louis Oosthuizen တို့ထက်2ချက်အသာနဲ့ပိုဆွဲသွားခဲ့တာပါ။
ဒါဟာမေခုံးစစ်အတွက်တော့မေဂျာဖလားကို6ချိန်မြောက်ပိုဆွဲလိုက်တာလည်းဖြစ်ပါတယ
် Certainly one of the moments I'll cherish my entire life and I don't know how to
ဒီကြာကတော့ကျွန်တော်ဘွားတချို့လုံးမှာမတ်တရားတံပိုးထားသွားရမယ်အချိန်ဒီတွေကတခုဖြစ်ပါတယ်အခုလိုအချိန်မှာတော်တော်များများကကျွန်တော်ကိုမနိုင်နိုင်ဘူးလို့ထင်တဲ့အချိန်မှာလှုပ်ပြလိုက်နိုင်တဲ့အတွက်ရလာတဲ့အောင်မြင်မှုစိတ်ကျဉ်းနှံ့မှုနဲ့ပျော်ရွှင်စိတ်လှုပ်ရှားမှုတွေကိုကျွန်တော်အနေနဲ့မပြောပြတတ်လောက်အောင်ပါပဲဒါပေမဲ့ကျွန်တော်ဇနီးနဲ့ကျွန်တော်ရဲ့ဂယ်ရီလှုပ်ပေးနေတဲ့ကျွန်တော်ညီတင်နဲ့ဤပြကေဆန်းတို့ကကျွန်တော်ကိုယုံကြည်မှုပေးခဲ့ပြီးကျွန်တော်ကိုအကောင်းဆုံးဖြစ်အောင်လည်းသူတို့ကလှုပ်ပေးခဲ့ကြပါတယ
်ဒီမတိုင်ခင်မေဂျာဖလားကိုအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်ထားတာကတော့ Julius Boros ဖြစ်ပြီးတော့သူဟာ1968ခုနှစ်ကအသက်48နှစ်အရွယ်မှာဒီ PGA ပြိုင်ပွဲကိုပဲအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာတခါတန်းနစ်သတင်းတွေဘက်ကိုဆက်အရင်တော့လာမယ့်မေလ30ရက်နေ့မှာပြင်သစ် Open ပြိုင်ပွဲကိုစတင်တော့မှာပါအခုလိုပြင်သစ် Open တန်းနစ်ဆောက်ဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာအမျိုးသမီးဘက်မှာတော့2018ပြင်သစ် Open Champion Simona Halep ဟာပြိုင်ပွဲကနေနှုတ်ထွက်သွားခဲ့ပါတယ်ဟာလပါပြီးခဲ့တဲ့သတင်းပတ်ဒီအတွင်းကစားခဲ့တဲ့ Italian Open မှာခြေကလုံးကျော်သားဒဏ်ရာရသွားခဲ့တာဖြစ်ပြီးဒီဒဏ်ရာပျောက်ဖို့အတွက်အချိန်နည်းနည်းပို့ပြီးတော့လိုရာကြောင့်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့သူက Twitter ကနေကြေညာထားပါတယ်ကစားသမားတယောက်အနေနဲ့ပြန်ရင်မနှုတ်ထွက်ချင်ပေမဲ့လည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
ခုလိုဗိုလ်ဒူးညဘက်တိုင်းမှာထုတ်လင်းနေတဲ့ကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပြီးတော့အခုဆက်ပြီးဗိုလ်ဒူးညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုမြန်မာနိုင်ငံကိုစားပြုပြီးဘယ်သူတက်မလဲဆိုတဲ့ကိစ္စအငင်းပွားစရာတွေဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံနေရာကိုစားပြုမှုကိုခြံလှမ်းထားဖို့ WHO ကဒီကနေ့ဗိုလ်ဒူးနေမှာဆုံးဖြတ်လိုက်ပါတယ်။WHO ညီလာခံကိုတယောက်မဲ့ကိုယ်စားလှယ်ကိုအာဏာသိမ်းဖျောက်ချခံထားရတဲ့မြန်မာအရက်ဖက်အာဏာပိုင်တွေဘက်ကရောစစ်အာဏာသိမ်းကောင်စီဘက်ကပါအဆိုပြုခဲ့တယ်လို့ AFP သတင်းနဲ့မှဖော်ပြပါရယ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ကိစ္စမဆုံးဖြတ်ရသေးတဲ့အတွက်မြန်မာကိုယ်စားလှယ်ကိုမဖိတ်ဖို့ WHO အဖွဲ့ဝင်နိုင်ငံတွေကဒီကနေ့မှပဲဆုံးဖြတ်လိုက်တာပါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့လူမျိုးစုနဲ့နိုင်ငံအဖွဲ့တွေဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်လာနေတာမှာဘာသာရေးဝိပုစုတောင်းတဲ့နေရာတွေကိုတိုက်ခိုက်တာရှောင်ရှားကြဖို့ကက်သလစ်ယဟန်အမတ်ကာဒီနိုချားလ်စ်မွန်ဘူကမေတ္တာရက်ခံတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ညကကီယားပြည်နယ်လွိုင်ကော်မြို့ဦးနီးကခရီးရန်ဖျားကြောင်းတဲ့လက်နက်ကြီးကြီးကြပြီးအဲဒီမှာခိုးလုံနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ၄ဦးသေဆုံးပြီးတော့၈ဦးဒဏ်ရာရခဲ့ပြီးတဲ့နောက်ယဟန်အမတ်ချားလ်စ်မွန်ဘူကအခုလိုပန်ကြားလိုက်တာပါဆီယနာရှင်စန့်ကျင်ရေးလက်နက်ဆွဲကင်ပြီးတံမြန်တိုက်ခိုက်နေတဲ့ကြားပြည်နယ်မှာဒီကနေ့မနေ့အစောပိုင်းလွိုင်ကော်မြို့နယ်မြောက်ဖက်လွိုင်လင်လေးရွာအနီးကထီးဆက်ခါရဲစခန်းကိုကရင်နီပြည်သူ့ကာကွယ်ရေးအဖွဲ့ကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရည်တခဲမှုကြောင့်ရဲတပ်သားတို့ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဖဲခုံနဲ့ဒီမော့ဆူမျိုးတွေမှာလည်းပြစ်ခတ်တံတွေကြားရပြီးဒေသခံတောင်းတဲ့ကြီးဘေးလွရာတိန်းဆောင်နေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စာတင်ကြောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီကကြိုးစားနေချိန်မှာပဲတချို့ဒေသတွေမှာစာတင်ကြောင်းတချို့မီးလောင်တာပေါက်ကွဲတာတွေဖြစ်နေပါတယ်။ဆီယနာရှင်စန့်ကျင်သူတွေကကန့်ကွက်နေတဲ့ကြားကပဲနိုင်ငံတော်မှာအခြေခံပညာကျောင်းတွေကိုဇွန်လတစ်ရက်နေ့ပြန်ဖွင့်ဖို့စစ်ကောင်စီကကြိုးစားနေတာပါပြစ်ခတ်တိုက်ခိုက်မှုတွေနဲ့တစ်ဆက်တည်းမှာပဲနိုင်ငံတော်မျိုးပါတွေမှာတော့ဆန္ဒပြမှုတွေကြိုကြားပေါ်ပေါက်နေစေဖြစ်ပါတယ်ရန်ကုန်မန္တလေးကလေးမုံရွာတစည်ဖကန့်ဖားကန့်စတဲ့ဒေသတွေမှာနေ့စဉ်မပြတ်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်ခင်ဗျာဗိုလ်ဒူးညအတွက်တရင်အချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတန်းလို့အစီအစဉ်တွေထုတ်လို့ရမှုကမဆုမမတန်ပိုင်းအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ကြာသပတေးနေ့မတက်ဖက်အစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30နှင့် kHz 933ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
This program has come to you from the Voice of